Welcome to the Voice of America in Burmese.
မင်္ဂလာပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်17ရက်2019ခုနှစ်ဧပြီလ15ရက်တနင်္လာနေ့ VOA တန်ရဲ့ VOA American တန်ရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ဘာကတော့ဆွေးမြတ်မှုမှာအမေရိကန်ပြည်ထောင်စုမှာဒီနေထိုင်ခွင့်အထောက်အထားလက်မှတ်ပရှိသူတွေကိုအကာအကွယ်ပေးထားတဲ့မျိုးတွေစီကိုတရားမဝင်ရောက်လာသူတွေပို့ဖို့စဉ်းစားနေတယ်လို့အင်ဂျီရောကထပ်မံပြောကြားလိုက်ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့ဆူဒန်မှာတော့အာဏာကိုအရသာနဲ့အမြန်ဆုံးပြန်လွှဲပေးဖို့အတွက်ဆန္ဒပြတောင်းဆိုနေကြပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။နောက်ထပ်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တကြံအကြနေ့မနေ့ကမြောက်ဦးမြို့နယ်ဘောင်းထွတ်ကျေးရွာမှာပြစ်ခတ်မှုကြောင့်တဦးသေးတဦးဒဏ်ရာရပေမဲ့စစ်တပ်ကသူတို့မပစ်တဲ့အကြောင်းညင်းဆိုပါတယ
်။ညဘက်မှာအဲဒီဘက်မှာရှိတဲ့တပ်ရဲ့နောက်ဖက်ပေါ့အဲဒီမှာလူကတန်ကြတော့ကျွန်တော်ပြစ်လိုက်ဆက်နေတယ်နောက်ပြစ်တယ်ပြစ်ပြီးနောက်ပိုင်းမှာကျွန်တော်ပြစ်တဲ့ပြစ်လန်းကြောင်းနဲ့ပြစ်လန်းကြောင်းကတခြားအဲဘောင်းထွတ်ကျေးရွာ
တမရော်သတင်းမှထုတ်ပြန်ရေးအဖွဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းရဲ့ပြောကြားချက်ဖြစ်ပါတယ်။နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာပါရှင်။အစိုးရတာဝန်ရှိသူတွေပါတက်ရောက်မဲ့ဝတ်ပြည်နယ်ရဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားကျင်းပမဲ့ပန်ဆန်းမြို့ရဲ့အကျိုးမြင်ကွင်းကိုလည်းပြောပြမှာပါ။မဟာတကြံအကြက်နေအိန္ဒိယကံပေါင်ပေါ်ကအလှဆင်ထားတဲ့ပသိမ်ထီးတွေဖြုတ်ယူခဲ့ကြတဲ့လောက်ရပေါ်တုံတက်ချက်နဲ့အတူတကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပါမယ်။
အမေရိကန်ပြည်ထောင်စုမှာနေထိုင်ခွင့်အထောက်အထားလက်မှတ်မရှိသူတွေကိုအကာအကွယ်ပေးထားတဲ့မျိုးတွေစီကိုတရားမဝင်ရောက်လာသူတွေပို့မယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ပြောကြားထားတဲ့အတိုင်းအိမ်ပြူတော်ကလည်းတနင်္လာနေ့ကထပ်ပြီးတော့ပြောလိုက်ပါတယ်။နယ်စပ်မှာဖြစ်နေတဲ့ပြဿနာကိုဒီမိုကရက်တွေဘက်ကအတိအမှတ်ပြုဖို့ညှဉ်းဆန်နေမယ်ဆိုရင်နီလန်အားလုံးသုံးဖြည့်ရှင်းဖို့စဉ်းစားနေတယ်လို့အိမ်ပြူတော်ပြောခွင့်ရဆာရာဆန်ဒက်စ်က Fox သတင်းဌာနရဲ့ Fox News Sunday ဆိုတဲ့အစီအစဉ်မှာပြောခဲ့တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုဒီမိုကရက်တွေအမြန်ဆုံးမပြင်ဘူးဆိုရင်ရာဇဝတ်ဂိုင်းသားတွေမူရစ်မှောင်ခိုတွေပါတဲ့ရာဇဝတ်မှုကျူးလွန်သူမျိုးစုံကိုအမြန်ဆုံးလက်ခံရလိမ့်မယ်လို့သမ္မတထရမ့်ကစနေနေ့ကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။တရားမဝင်ရောက်လာသူတွေကိုနေဆက်ကနေအဲ့ဒီမျိုးတွေကိုပို့ဆောင်ဖို့ကုန်ကျစရိတ်ကိုလွှတ်တော်ကခွင့်ပြုမထားဘူးလို့အမိမြေလုံခြုံရေးဌာနကတော့ပြောကြားပါတယ်။အဲ့ဒီလိုပို့မယ်ဆိုရင်မလိုအပ်တဲ့တာဝန်ကြီးတွေရှိလာလိမ့်မယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်တပ်ဖွဲ့ ICE ကလည်းပြောကြားထားပါတယ်။အထောက်အထားစာရွက်စာတမ်းမရှိသူတွေကိုအရေးယူနေရပြန်ဖို့မခံရအောင်လို့ပြည်ထောင်စုအစိုးရဥပဒေတွေကနေအကာအကွယ်ပေးထားတဲ့မျိုးတွေကို Sanctuary မျိုးတွေလို့အမေရိကန်မှာတင်စားပြောပါတယ်။ California ပြည်နယ်အပါအဝင်ဒီမိုကရက်ထောက်ကန်သူအများစုရှိတဲ့ American မျိုးပေါင်းယာနဲ့ချီကမက္ကဆီကိုနယ်စပ်ကနေဝင်လာတဲ့တရားမဝင်နိုင်ငံပြောင်းသူတွေကိုလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်တပ်ဖွဲ့ ICE နှိမ်နင်းမှုမခံရအောင်လို့အကာအကွယ်ပေးမယ်လို့ပြောကြားထားကြပါတယ်။
အစ္စလာမ်ဘာသာဝင်အမေရိကန်အောက်လွှတ်တော်အမတ်အီလ်ဟန်အိုမာက2000ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်မှုနဲ့ပတ်သက်လို့သူပြောဆိုခဲ့တဲ့သဘောထားမှတ်ချက်ကိုသုံးပြီးသမ္မတဒေါ်နယ်ထရမ့်က Twitter မှာပြန်တင်ခဲ့တဲ့ဗီဒီယိုကြောင့်သူ့ကိုလှုပ်ကြံမယ်ဆိုတဲ့ချင်းယောက်တာတွေတိုးပြီးတော့ရင်ဆိုင်နေရတယ်လို့ပြောလိုက်ပါတယ်။သူ့ပေါ်အသက်အန္တရာယ်ချင်းယောက်တာတွေဟာသမ္မတထရမ့် Twitter ကတင်လိုက်တဲ့ရေးသားချက်တွေကိုတိုက်ရိုက်ကူကားပြီးချင်းယောက်တာဖြစ်တဲ့အကြောင်းတနင်္ဂနွေနေ့ကညညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့လကအမေရိကန် Islamic ဆက်ဆံရေးကောင်စီမှပြောခဲ့တဲ့သူရဲ့ပြောဆိုချက်ကိုကောက်နှုတ်ပြီးတော့စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုနဲ့အတူဝေဖန်ထိုးနှက်တဲ့ဗီဒီယိုကိုသမ္မတထရမ့်ကတင်ခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းလက်ရအစွန်းရောက်တည်းရဲ့အမုန်းတရားနဲ့အကြမ်းဖက်မှုတွေပိုတိုးလာနေတဲ့အကြောင်းနဲ့ဒီလိုဖြစ်အောင်သမ္မတထရမ့်ကအားပေးအမြောက်လုပ်နေတာတွေကိုလစ်လျူရှုထားလို့မရတော့ဘူးလို့လည်းပြောပါရယ်။သမ္မတအင်ဂျီရောကတော့သမ္မတထရမ့်ဟာအမုန်းတရားတွေတိုးလာအောင်အားပေးအမြောက်လုပ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့အစ္စလာမ်ဘာသာကိုမုန်းနီးကြောင်းရွံ့နေသူဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆုပ်ထားပါရယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးနဲ့ပတ်သက်ပြီးတော့အမတ်တရားရေးသားချက်တွေသဘောထားအမြင်တွေမှာအထူးအလေးနဲ့ထားဖို့လိုပြီးသမ္မတထရမ့်ရဲ့အလန်အိုမာကိုဝေဖန်ထားတဲ့ Twitter စာမျက်နှာပေါ်ကဗီဒီယိုကိုဖယ်ရှားပေးဖို့လည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ
2016အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာကိုရှေ့နေချုပ်ကအခုရက်ပိုင်းလူသိရှင်ကြားထုတ်ပြန်မှုရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတော့သူ့ဘက်ကအမှားတစုံတရာမလုပ်ခဲ့တဲ့အတွက်အပြစ်ကလွတ်တယ်လို့ထပ်မံပြောကြားခဲ့ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာရောမော်လာထုတ်ပြန်တဲ့အစီရင်ခံစာကိုအခြေခံပြီးကောက်ချက်ဆွဲထားတဲ့ရှေ့နေချုပ်ဝီလျံဘားကပါ ရုရှားနဲ့ပူးပေါင်းကြံစီခြင်းဥပဒေကိုနှောက်ယှက်ဟန်တားခြင်းမရှိဘူးလို့ပြောထားပြီးသားဖြစ်တယ်လို့တမရထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။ဒီကျူးလွန်မှုတွေကို Hillary Clinton Democrat Party နဲ့သူ့ရဲ့အဆိုအကျင့်ပြတ်နေတဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကလှုပ်ခဲ့တာလို့တမရကဒီနေ့ Twitter ပေါ်မှာရေးတာပါ။အထူးစုံစမ်းရေးမှုမော်လာရဲ့စာမျက်နှာ400လောက်ရှိတဲ့အစင်ခန်းစာတွေကအချို့တစ်ချက်တွေကိုရှေ့နေချုပ်ဘားကဖယ်ရှားပြီးတော့အခုသတင်းပတ်ထဲလူသိရှင်ကြားထုတ်ပြန်မယ်လို့ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကမျှော်လင့်နေကြပါတယ်။ရှေ့နေချုပ်ဘားကစာမျက်နှာ4မျက်နှာအနှစ်ချုပ်ထုတ်ပြန်ခဲ့တာမှာတော့ထရမ့်အောင်နိုင်ရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစီခဲ့တယ်လို့ပြောနိုင်လောက်တဲ့အထောက်အထားမတွေ့ရတယ်လို့တရားစီရင်ဆောင်ရွက်မှုတွေမှာထရမ့်ကတားဆီးဟန်တားခဲ့သလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှုမော်လာကအပြစ်မရှိဘူးလို့လည်းပြောမထားဘူးလို့ကောက်ချက်ချထားပါတယ်။ဒါကြောင့်အစီရင်ခံစာကိုအပြည့်အဝထုတ်ပြန်ဖို့အတွက်လွှတ်တော်အမတ်တွေကတောင်းဆိုနေကြတာဖြစ်ပါတယ
်။ဆူဒန်နိုင်ငံခါတူးမြို့ကဆူဒန်စစ်ထောင်ချုပ်အပြင်ဘက်မှာထိုင်သိမ်းမောင်းနေကြတာကိုဖြုတ်ခွဲဖို့ကြိုးပမ်းတာတွေရှိလာတာကြောင့်ထောက်ခံသူတွေအနေနဲ့လာရောက်စုဝေးကြဖို့ဆန္ဒပြပွဲကိုဥဆောင်သူတွေကဒီနေ့မှလုံးစွာစီရင်ခဲ့ကြပါတယ်။ဒီတော်လန်ရေးကိုကာကွယ်ဖို့အတွက်ဆူဒန်ပြည်သူတွေအနေနဲ့ထိုင်သိမ်းဆန္ဒပြတဲ့နေရာကိုလာရောက်ကြဖို့တောင်းဆိုတယ်လို့ဆန္ဒပြပွဲကိုဥဆောင်သူတွေကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေကတမရအိုမာအယ်ဘာရှားကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အရသာအစိုးရကိုအာဏာချက်ချင်းပြန်လွှဲဖို့ကိုဒီဆန္ဒပြတဲ့သူတွေဘက်ကတောင်းဆိုထားပါတယ်။မနေ့တနင်္ဂနွေနေ့ကတော့တိုင်းပြည်ကိုဥဆောင်နိုင်အောင်ကူညီတဲ့အနေနဲ့သူတို့အနေနဲ့အရသာဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုဖွဲ့စည်းပေးသွားမှာဖြစ်ကြောင်းဒါပေမဲ့တမရနေရအတွက်တော့အရသာတူကိုရွေးချယ်သွားမှာမဟုတ်ဘူးဆိုပြီးတော့ဆူဒန်စစ်ကောင်စီကပြောပါတယ်။ဆန္ဒပြပွဲတွေကိုတားဆီးရပ်တန့်သွားမှာမဟုတ်ဘူးလို့လည်းဆူဒန်စစ်တပ်ရဲ့ပြောခွင့်ရကပြောပါတယ်ဆန္ဒပြတဲ့သူတွေအနေနဲ့ဒီကြေညာချက်အပေါ်မှာလက်ခံချိန်နဲ့နိုင်မလားဆိုတာကတော့အခုချိန်ထိမသိရသေးပဲဖြစ်နေပါတယ်။ဒါပြင်စစ်ကောင်စီအနေနဲ့တိုင်းပြည်ရဲ့အာဏာကိုချင်းချက်မရှိအမြန်ဆုံးလွှဲပြောင်းပေးဖို့ကိုဆန္ဒပြတဲ့သူတွေဘက်ကတောင်းဆိုထားပြီးတော့သူတို့ရဲ့တောင်းဆိုချက်တွေကိုမရမချင်းနောက်ထပ်ဆန္ဒပြတာတွေကိုလှုပ်သွားမယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်လန်လန်ညဘက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဂျပန်နိုင်ငံမှာ2012ခုနှစ်ကဒီငရင်တန်နဲ့ဆူနာမီတန်းကြောင့်ပျက်စီးခဲ့တဲ့ဖူကူရှိမားကနျူကလ িয়ার ဓာတ်ပေါင်းပို3ခုတည်းကတခုရဲ့လောင်စာချောင်းတွေကိုဖယ်ရှားတဲ့လုပ်ငန်းတွေစတင်နေပါပြီ။အမှတ်3ဓာတ်ပေါင်းပို့ရဲ့အေးအေးခံရေခံတွေကနေအသုံးပြုထားပြီးသားနဲ့အသုံးမပြုရသေးတဲ့လောင်စာချောင်းတွေကိုစတင်ဖယ်ရှားနေပြီလို့တက်ကိုလျှက်စစ်ဓာတ်အပိကုမ္ပဏီကပြောပါတယ်။ဓာတ်ပေါင်းပို့တွေကလောင်စာချောင်းပေါင်း966ခုကိုဖယ်ရှားဖို့အတွက်အထိနှစ်နှစ်အထိကိုအချိန်ကြာနိုင်တယ်လို့တက်ကိုကခန့်မှန်းပါတယ်။ဓာတ်ပေါင်းပေါ်ထဲမှာဒီရေဒီယိုဓာတ်တတိကြွအစစ်မြင့်နေစေဖြစ်တာကြောင့်မီတာ900လောက်အဝေးမှာရှိနေတဲ့အခန်းကနေပြီးတော့အဝေးထိန်းစက်တွေနဲ့လောင်စာချောင်းတွေကိုဖယ်ရှားရတာဖြစ်ပါတယ်။အမှတ်3ဓာတ်ပေါင်းပေါ်ကလောင်စာချောင်းတွေရှင်းလင်းပြီးသွားရင်တော့အမှတ်1နဲ့အမှတ်2ဓာတ်ပေါင်းပေါ်တွေရဲ့တူလောင်ကန်တွေထဲမှာရှိတဲ့နျူကလ িয়ার လောင်စာချောင်းပေါင်း1000ကိုတက်ကိုကုမ္ပဏီကဖယ်ရှားမယ်လို့မျှော်လင့်ရပါတယ်။လွန်ခဲ့တဲ့10နှစ်တုန်းကအင်အားပြင်းငရင်နဲ့ဆူနာမီဒီလိုင်းကြီးတွေရဲ့တန်းကြောင့်ဖူကူရှိမားဒါအီချီလျှက်စစ်ဓာတ်အပိစက်ရုံကဓာတ်ပေါင်းပို့3ခုထိခိုက်ပျက်စီးခဲ့တာကြောင့်ဓာတုအစိတ်တက်မဲ့ဘေးကနေရှောင်ရှားနိုင်ဖို့စက်ရုံဝန်ကျင်မှနေထိုင်သူတောင်းတဲ့ချီဘေးကင်းရာရွှေ့ပြောင်းခဲ့ကြရပါတယ်
။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေပြန်ဆနိုင်အောင်သူ့ဘက်ကအတက်နိုင်ဆုံးကြိုးစားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီကနေ့ပြောကြားလိုက်ပါတယ်။ဒီကိစ္စညှိနှိုင်းဖို့မြောက်ကိုရီးယားခေါင်းဆောင်နဲ့၄ချိန်မြောက်တွေ့ဆုံဖို့အတွက်သူ့ဘက်ကစဉ်းစားရှိတယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။တောင်ကိုရီးယားကတောင်ကိုရီးယားကဂျာဝန်ဆွေးဆက်ပေးနေတာနဲ့ဖက်သက်လို့တောင်ကိုရီးယားဆိုရဟာသူ့အခန်းကဏ္ဍထက်ကိုကြော်ပြီးလုပ်နေတယ်လို့မြောက်ကိုရီးယားကအခုစနေတနင်္ဂနွေရုံးပိတ်ရက်ကပြင်းပြင်းထန်ထန်ဝေဖန်နေတဲ့ဂျာကပဲတောင်ကိုရီးယားသမ္မတကအခုလိုပြောခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ဖြတ်သန်းရေးသဘောတူညီမှုရရှိနိုင်ရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကသမ္မတဒေါ်နယ်ထရမ့်ကိုပြီးခဲ့တဲ့သတင်းပတ်ကအီမီတော်မှာလာရောက်တွေ့ဆုံခဲ့ပါသေးတယ်ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားစေခြင်းနဲ့မြောက်ကိုရီးယားကအမေရိကန်ဘက်ကတွတ်ချက်မှုနဲ့သဘောထားကိုပြင်မယ်ဆိုရင်တော့တမန်ထရမ့်နဲ့နောက်ထပ်ဆွေးနွေးဖို့လိုလားပါတယ်လို့ကင်ဂျွန်အွန်းကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားခဲ့ပါတယ်ခင်ဗျာ
2019ခုနှစ်ကဖိလစ်ပိုင်နိုင်ငံမာရာဝီမြို့စီးနှင်တိုက်ခိုက်မှုဖြစ်လာအောင်ကူညီခဲ့တဲ့မွတ်စလင်စစ်သွေးကြွခေါင်းဆောင်တည်ဆုံးသွားတယ်ဆိုတာ DNA စစ်ဆေးချက်တွေကအတည်ပြုနိုင်ခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောလိုက်ပါတယ်။သူဟာဒေတာရင်းမှာ IS အစွန်ရောက်တွေခြေကုပ်ယူနိုင်အောင်ကူညီတဲ့နေရာမှာအရေးပါသူတယောက်ဖြစ်တယ်လို့လည်းသတ်မှတ်ခံထားရသူပါ။တာဘာရန်မြို့မှာမတ်လ14ရက်နေ့ကဖိလစ်ပိုင်စစ်တပ်ရဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာစစ်သွေးကြွ4ယောက်တည်ဆုံးခဲ့ပြီးတော့တည်ဆုံးသွားသူတွေကတယောက်က OYDA မာရမ်ဟမ်ဇာဖြစ်တယ်ဆိုတာကိုဒီကနေ့စစ်ဆေးချက်တွေကအတည်ပြုနိုင်ခဲ့တယ်လို့ဖိလစ်ပိုင်ပြည်ထရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဟာရမ်ဇာတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့ဒီကနေ့စစ်ဆေးချက်တွေလုပ်ပြီးအတည်ပြုပေးဖို့ဖိလစ်ပိုင်စစ်တပ်ကအမေရိကန်အာဏာပိုင်တွေကိုအကူအညီတောင်းခံခဲ့တာဖြစ်တယ်လို့ AP သတင်းကဖော်ပြပါတယ်။
အမေရိကန်ပြည်ထောင်စုတောင်ပိုင်းကနေအရှိတ်ကန်ယူတန်းတစ်လျှောက်အင်အားဖြင့်မုံတိုင်းကြီးရွေရှားသွားနေတာနဲ့အတူတနင်္ဂနွေနေ့က52မောင်းကျောင်း9ယောက်ထပ်မံတည်ဆုံးခဲ့ပါတယ်။နိုင်ငံတောင်ပိုင်းတက်ဆက်ပြည်နယ်ကနေအလာဘားမားပြည်နယ်အထိ52မောင်းပေါင်းတရားစင်ကြော်တိုက်ခတ်ခဲ့လို့တည်ဆုံးခဲ့သူ9ယောက်ထက်မှာ3ယောက်ကကလေးတွေဖြစ်ပါတယ်။ပြည်နယ်နဲ့မုံတိုင်းတန်ခံရသူ100ကျော်ရှိပါတယ်။အမေရိကန်တဝန်းကလင်ခီးစဉ်ပေါင်း600နီးပါးဖြတ်သိမ်းဒါမှမဟုတ်ခီးစဉ်နောက်နေကြံ့ကြံ့မှုတွေကြုံခဲ့ရပါတယ်။ဂျော်ဂျီယာပြည်နယ်အဂေါစတာမှာကျင်းပခဲ့တဲ့ Damascus County ရိုက်ပြိုင်ပွဲလဲလေပြင်းမုန်တိုင်းတန်ရှောင်ရှားနိုင်ဖို့သတ်မှတ်အချိန်တက်နိုင်ပိုင်းဆော့ပြီးတော့ကျင်းပခဲ့ရပါတယ်။ဒီပွဲမှာတော့ Tiger Woods က5ချိန်မြောက် Master Championship ကိုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America
တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါအခုဇက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးလူတဦးသေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်တွေကပြစ်ခတ်မှုအကြောင်းနဲ့စပါမယ်ရှင်မနေ့တကြံအကြနေ့မနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းပြစ်ခတ်မှုတွေကြောင့်ဘောင်းတွတ်ကျေးရွာသားတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်နယ်မြေခံမြမတက်ကပြစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောနေပေမဲ့တက်မတော်ဘက်ကတော့သူတို့ပြစ်တာမဟုတ်ဘူးလို့ညင်းထားပါတယ်။ဒီသိဆုံးမှုအတွက်ကြွေးရွာအုပ်ချုပ်ရေးမှုတွေကိုအမှုဖွင့်ပထားတယ်လို့တက်မတော်တာဝန်ရှိသူတွေဘက်ကပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကဘောင်းတော့ကြေးရွာမှာတကြံအကြနေ့မနေ့ပိုင်းကမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ရွာသားတဦးသိဆုံးခဲ့ရပြီးနောက်တူကတော့တန်ရာရရှိခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝင်ကိုအောင်ထွန်းကပြောပါတယ်
။ဘောင်းတော့ရွာဆိုတာကတည်ရင်300000နဲ့308တည်ရင်တစ်ခုကြားမှာရှိတာပါ။မြောက်မြို့ရဲ့တောင်ဘက်ခြမ်းမှာရှိတာပါ။သူကကိုယ်နိုင်လောက်မှာသူက460လောက်ဖောက်တယ်။ပြီးရင်သူကဟိုကားတွေနဲ့မှ land shop ကိုထွက်လာရတယ်ပေါ့နော်။အမီးနားမှာရှိတဲ့ရွာတစ်ချောင်းလုံးကို land တစ်ချောင်းလုံးကိုဒီဖောက်ပြီးသွားနေရတာ။အဲ့ဒီချစ်လေးရဲ့နေရာသူကပြစ်တာကရက်ခဏလေးလောက်ပြောင်းဖြစ်တယ်။သူကထင်တာလူကိုဒိတ်ပြစ်တာဟုတ်ချင်မှဟုတ်နေတယ်။သူကဖောက်နေရအတိုင်းပြင်းနေမတိုးတဆက်ထိတော့တဲ့ပုံစံမျိုးပါ။ပြေသွားတဲ့လူနဲ့တကယ်တဲ့လူကကျတော့သူကတနာရီလောက်မှသူကကြည့်တာကြည့်ရပြေရလူကတော့တခါတော့အွန်လိုင်းနဲ့တူကကိုပြီးရနေပြေရောနောက်ပြောက်ကကျတော့တူကတညာလုံးအွန်လိုင်းရပြေရင်နေမှာပေါ့။အော်ငါဘာလို့မလာမကြည့်ရဘူးဗျာ။ဘာလို့လဲဆိုရင်တူကခနဲ့တန်နေရတရားလုံးမြင်နေရပေါ့။ဟိုမနဲ့မိုးလင်းမှာပဲ။ဟိုတွေ့လူရှင်များအသင်းကကားနဲ့တွားပြီးပြီးတော့မှဒီရှေ့အောင်တော့အဲ့ဒီမှာဒီတိမေ့တာပေါ့နော်
။ဒီပြေကမှုအတွင်းဘောင်းတော့ကြေးရွာသားဥမောင်ကျော်စိန်တိတ်ဆုံးခဲ့ပြီးလက်ကကြေးရွာကစစ်ပြေးရှောင်နေသူဥကျော်သိန်းကတန်ရာပြင်းထန်စွာရရှိခဲ့ပါတယ်။ဒီလိုပြစ်ခတ်မှုဖြစ်ပွားပြီးဘောင်းတို့ကြေးဝါသား900ကျော်ဟာလည်းဒိုင်းကြီးရောက်ကထဲမှာစစ်ဘေးသိမ်းချောင်လာနေရတယ်လို့ကိုအောင်ထွန်းကပြောပါတယ်။ဘောင်းတို့ရွာသွင်းပြစ်ခတ်မှုဟာတပ်မတော်ကပြစ်ခတ်တယ်လို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့တပ်မတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့အသွင်းရေးမှူးဗိုလ်မှူးချုပ်စွန်မင်းထွန်းကတော့မဟုတ်မှန်ကြောင်းအခုလိုပြောဆိုပါတယ
်။ညဘက်မှာအယူသမားရှိတဲ့တပ်ရဲ့နောက်ဖက်ပေါ့အဲ့မှာလူကတန်ကြတော့ကျွန်တော်ပြစ်လိုက်ဆက်နေတယ်နောက်ပြစ်တယ်ပြစ်ပြီးနောက်ပိုင်းမှာကျွန်တော်ပြစ်တဲ့ပြစ်လန်းကြောင်းနဲ့ပြစ်လန်းကြောင်းကတခြားအဲ့ဘောင်းတော့ကြီးရွာတခြားပါဗျာနောက်တစ်ခုကတော့အဲ့ဘောင်းတော့ကြီးရွာထဲမှာကျွန်တော်ပြစ်ပြီးတော့မှခဏတန်၆ဆင်ကြားတယ်ကြားပြီးတော့နောက်ပိုင်းမှာရွာလေးကြီးရကျွန်တော်စီကိုအုပ်ချုပ်ရေးမှူးကတတ်ကိုဖုံးကတ်တယ်ပြောတယ်တယောက်ကန်ရတယ်တယောက်တွေဖုံးကတ်တယ်ပြောတယ်အဲ့ဖုံးကတ်တယ်ပြောပြီးနောက်ပိုင်းမှာကျွန်တော်တတ်ကန်နေသွားရောက်စစ်စီးတယ်စစ်စီးရကမှာရွာလေးကြီးကမတွေ့တော့ရွာအုပ်ချုပ်ရေးမှူးလည်းမတွေ့တော့
ဘောင်းတော့ကြီးရွာတွင်ပြစ်ခတ်သိမ်းဆုံးမှုအတွက်တပ်မတော်ကလည်းကြီးရွာအုပ်ချုပ်ရေးမှူးတွေကိုအမှုဖွင့်ထားတယ်လို့ဘုံမှုချုပ်စုံမင်းတို့ကဆက်ပြောပါတယ်
ကျွန်တော်အမှုကွင့်ထားရဲဆိုတော့အဲဒီရွာလူကြီးကမတူတဲ့ကံမလို့ဒီရွာလူကြီးနဲ့ပတ်သက်ပြီးလည်းကျွန်တော်အုပ်ချုပ်ရေးမှူးနဲ့ပတ်သက်ပြီးလည်းကျွန်တော်အမှုဖွင့်ထားရဲ
ရခိုင်ပြည်နယ်တွင်းစစ်ရေးသိမ်းမှနေစေအခြေအနေကြောင့်စစ်တွေမြောက်ဦးကြောက်တော်စတဲ့မြို့နယ်တော်များများမှာတကြမ်းရေကစားတဲ့မန္တပ်ပြောပွဲတွေမရှိတော့ပဲဖျားရည်တပ်ပွဲပွဲလောက်ကတည်းကကျင်းပခဲ့ကြပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေရက်ဆက်ဆုတ်စုလို့ဖြစ်ပွားနေပြီး
ไปพวกเด็กๆอาจจะตายด้วยปอมาที่ใกล้หมู่ดีมีอาการนี่ว่าเลยปีกระเดียบเรื่องละเสียนี่ก็มีอุ้มยุกับเยตายินตั้งใจขยันอภิเนมีชินลิ้นลูกสาวหมู่ด้วยมาเล็กกับยาดานั่นสักคนอู้กูมีมาเสด็จกับพันธุ์ที่ตัวเขาว่าเลยที่พันธุ์ที่กันยาดารุยเอ็นเอาส่งชินนี่กูมีจานตุยาดีบุลูเล็กกับเจียวเอาช่วยมูอู้อังตามีกับเปียวว่าเลยเดี๋ยวจะเอาไปกูมีอ่ะดูดูเป็นมาชีเดียวเป็นมาทาร์เลยเดี๋ยวจะเอาไปไล่เดี๋ยวมาเจ้าเลยทำให้เจียวจ
စ်ဆေးနေစေလို့ပြောပါတယ
်။ဒီလိုတော့ကျွန်တော်ကစစ်ဆေးတော့မှရှိသေးတယ်။တချို့ဆက်ဆက်တဲ့နေလည်းကျွန်တော်ကပြန်ပြီးပေါ်ထွက်ရမယ်။ဒီလိုစီရတဲ့ရင်အပြည့်စုံတော့ကျွန်တော်မထောက်ပြန်နိုင်သေးဘူ
း။လက်ရှိလက်ကရသောသဆောင်ကျော်ဟာအနီးနားဝန်းကျင်ဖြစ်တဲ့တင်းထိန်ကန်ဝက်လှစတဲ့ရွာတွေမှာစစ်ဘေးတင်းချောင်နေရပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်နဲ့အီအီတို့ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေတွင်အရသာရီပေါ်မှာပြင်းမထားတိုက်ခိုက်မှုတွေများလာနေလို့ဒေသခံတွေစိုးရင်စိတ်တွေတိုးပွားနေပါတယ်။ဒီလိုစည်ရဲသိမ်းမှမှုတွေကြောင့်တိုက်ပွဲဖြစ်ပွားရသေးတာကရွာသား3000ခန့်ဟာစစ်ဘေးတင်းချောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းကန့်သတ်တမ်းမြစ်ခံနေရတဲ့အတွက်နေထိုင်စားသောက်ရေးမှခက်တွေ့နေတယ်လို့စစ်ရှောင်းအကူအညီပေးရေးဘွဲ့တွေကပြောပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားတာပါရှင်။အခုဝါပြည်ငင်းချမ်းရေးနှစ်30ပြည့်ဘက်ကိုလည်းအလှည့်ပေးပါမယ်။ဝါပြည်နယ်ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုပန်ဆန်းမြို့မှာဧပြီလ16ရက်ကနေ18ရက်နေ့ထိနှစ်ရက်ကြာကျင်းပတော့မှာပါမြန်မာအစိုးရတာဝန်ရှိသူတွေပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အထူးဖိတ်ကြားထားတဲ့ဧည့်သည်တော်တွေတက်ရောက်မှာဖြစ်ပေမဲ့နိုင်ငံခြားတန်တမန်တွေနဲ့နိုင်ငံခြားသတင်းတောက်တွေကတော့မြန်မာအစိုးရစီကခွင့်ပြုချက်မရလို့တက်ခွင့်မရကြဘူးလို့ဆိုပါတယ်နှစ်ပတ်လည်ပွဲပြင်ဆင်မှုအခြေအနေတွေနဲ့ပတ်သက်လို့ပန်ဆန်းမှာသတင်းယူဖို့ရောက်နေတဲ့ VOA သတင်းတောက်ကိုမိုးစော်ကိုမေးကြည့်တဲ့အခါမှာသူကအခုလိုစပြောပါတယ်
ကျွန်တော်တို့ပန်းဆောင်ကိုရောက်ပြီးတဲ့အချိန်မှာတော့တမျိုးလုံးကလှုပ်ရှားနေတယ်ဗျာ။လှုပ်ရှားနေတယ်ဆိုတာဒီ UWF ရပေါ်လေးဘတ်ဒီနယ်ကိစ္စကြီးလေးတက်တော့ပကလည်းဒီလိုဒီစီရေးလေးကျင်တာလေးဒီခန်းသားဆွဲမှာပြမဲ့ဒီဟာစီးပြအခမ်းအနားတွေလေ့ကျင်တာလေးမြင်ရတယ်။နောက်ဒီမှာရှိတဲ့တန်းသားတွေအားလုံးပေါ်လေးအားလုံးကလည်းဒီအကအဖွဲ့တွေပါနေတဲ့ကပ်ပြဆွဲနေလို့ဆိုတော့နေချီပြီးတော့လာတဲ့အနေထောင်ကြည့်နေတယ်
လုံချုံရေးအခြေအနေကရောဘယ်လိုရှိသလဲလုံချုံရေးတင်းကျပ်ထားတာတွေဘာတွေများတတိထားမိတာရှိသလားခင်ဗျာ
ကျွန်တော်လာတဲ့လမ်းတစ်ချောင်းမှာဒီတော့ဒီအဝင်ခွဲတွေအားလုံးကိုဒီတိတိကျကျစစ်ဆေးတာမျိုးတွေတွေ့ရတယ်ပေါ့ဆက်ဆိုင်ရောက်ပြီးတော့အခြေအနေကိုမေးကြည့်တဲ့အခါမှာလည်းဒီလုံချုံရေးညာကတော့သူချက်ချာပြဿနာမရှိဘူးဆိုတာမျိုးတွေ့ရပါတယ
်ဆိုတော့ကိုမိုးစောပြောတဲ့အထက်မှာပါသွားတဲ့ဒီလူတွေလည်းအများကြီးရောက်နေကြတာပေါ့နော်တောင်းချီပြီးတော့ဆိုတော့အစိုးရဘက်ကအပါအဝင်ပေါ့လေနိုင်ငံရေးပါတီတွေနဲ့တခြားတိုင်းသားလေးနဲ့ကိုင်အဖွဲ့အစည်းတွေဘယ်သူတွေကိုဖိတ်ထားသလဲဘယ်သူတွေတက်ကြမယ်လို့များသိထားသလဲခင်ဗျဟု
တ်ကဲ့ကျွန်တော်ပြောကျွန်တော်သိထားဆိုရင်တော့ဒီအစိုးရဘက်ကဆိုလို့ရှိရင်ကျွန်တော်တို့အစိုးရကိုယ်တိုင်အဖွဲ့နဲ့ဆိုရင်အစောပိုင်းမှာတော့ဒီဒေါ်ဆန်းစုကြည်တို့လေနိုင်ငံတော်အတိုင်းအတာပုံကိုစက်မယ်ပါလို့တင်းနေကြားခဲ့ရတယ်ပေါ့လေဒါပေမဲ့အခုနောက်ပိုင်းကြည့်ရတဲ့အချိန်ကတော့ဒီအစိုးရကိုယ်စားဖက်ကိုဒီအလိမ္မာနဲ့လူမှုကြီးကြပ်ရေးနဲ့ဒီပြည်သူ့အားဝန်ကြီးဌာနဝန်ကြီးဦးသိန်းစုဦးတော်ပြီးတက်မယ်လို့ကြည့်ရပါတယ်။နောက်အဲ့ဒီအချိန်မှာဆိုရင်ချင်းငင်းချင်းကော်ဖီဒီကောက်ဦးသိန်းကျော်လေးလာမယ်။နောက်ဒီနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနကငင်းချင်းမှုဦးစော်ဖြစ်။နောက်ဒီမြေသားပြည်နယ်ပြည်ရေးနဲ့ငင်းချင်းဘူဌာနကဦးမိုးစော်ဦး။နောက်ဒီရှင်းပြီးတဲ့ဆိုးဖက်ကလုံနေဝန်ကြီးတော်လေးသူတို့ကဒီ16ရက်နေ့မှာလာရဖို့ရှိပါမယ်။ဒီလိုလာမှာကတော့ဒီလိုဒီကျန်းပုံကနေဒီစင်းဒါဟင်းနဲ့လာမယ်။ဆက်ချောင်းနေဒီကအိတ်နဲ့အိတ်ရောဆက်ခွန်နေတဲ့ခန္ဓာတက်ဖို့ရှိတယ်ပြရပါလေ။တိုင်းပန်းလက်နဲ့ခိုင်အဲ့ဒီဆက်တာတော့ကျွန်တော်တို့ပြရတော့ဆိုလို့ရှိရင်ပြရတော့ပါမယ်ကချင်း now ဒီမျိုးဒါဒီရောပါလေ KND ပါမယ်ခင်ပါမယ် now မြန်မာပြည်ပါတီပါမယ် now ရှမ်းက SSPP ပါမယ်now ကျွန်တော် EDS ကြီးရဲ့ရပီတီရတယ်ဒီဆုံးသားကြံတော့တယ် now ဒီ EU ကကန်ကန်တော့ now PNL ဒီ PM ဘလောက်ဖော်ပေါ်လေလူဖွဲ့ပြီးတော်တော်များများရောက်နေပြီပြရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျဟိုသတင်းမီဒီယာတွေရောဗျတော်တော်များများရောက်နေတယ်ထင်တယ်ဆိုတော့သူတို့ကောလွတ်လပ်လပ်သတင်းယူခွင့်သွားလာခွင့်ရှိလားဒါမှမဟုတ်သူတို့ live ပို့ပေးတာတွေပါလိမ့်ရှိသလားဘယ်လိုပုံစံနဲ့သူတို့သတင်းယူလို့ရပါလဲ
ငငပြသားရီလာဖို့မှာတော့ဒီဟာဒီမှာအကန့်တိုက်ရှိရလို့ကြားပါတယ်ခင်ဗျာဒီဖိဗစ်ကင်းဆိုလို့ရှိရင်ဒီ EU ကဒီ26လောက်လောက်လာဖို့ပြင်ဆင်ထားရရှိရစီတဲ့ဆိုတဲ့အမျိုးကြီးဒီလိုဒီဝါဆက်ဆိုင်ဂျွန်ဘက်ကနေကြားရတယ်နောက်အဲ့ဒီလိုဒီလာမဲ့ကိစ္စမှာကျွန်တော်ညီမပြရဒီနိုင်ငံတိုင်းဝန်ကြီးဌာနနေမှာဖိဗစ်ကင်းနေရလို့ဒီမလာဘူးလို့လည်းကျွန်တော်ကြည့်ရပါတယ်ခင်ဗျာ ဒီတစ်ခါတော့ကျွန်တော်ဒီနိုင်ငံသားသတင်းထုတ်တွေလာဖို့ပြချလေဒီကျွန်တော်များတော့လာဖို့ပြချနေတယ်ခုဒီကြည့်မရဘူးဆရာလေးအဲဒီမဲ့ကျွန်တော်ဒီဟွာမှာတော့ပန်းစမ်းနေတာဒီတိုင်းနဲ့မှာဆိုရှင်နိုင်ငံသားသတင်းတော့ဒါခုနှစ်ယောက်ရှိရလောက်ကိုသိရတယ်သိရတော့ဒီကြုံလာရဲ့ဟာကတော့လာဦးပကနေပြချဝင်လာနေသေးတဲ့ဒီနေ့ရဲ့ကြားပါဗျာ
ဝါဒီအခုလိုနေတုံးဆက်ပြီးအခါနာလုံနေတဲ့အချိန်မှာဒီအဆိုရတာဝန်ရှိတဲ့သူတွေတော်ဆန်းစုကြည်မတက်ပြိမဲ့လဲတာဝန်ရှိတဲ့သူတွေတက်တယ်လို့ပြောလို့ရတာပေါ့နော်။တိုင်းရင်းသားလေးနဲ့ကိုင်ဖွဲ့စည်းတချို့လည်းတက်ကြမယ်လူတွေလည်းစိတ်ဝင်စားစောင့်ကြည့်နေကြတယ်သတင်းမီဒီယာလေးလာကြတယ်ဆိုတော့ဒီဟာကဟိုငင်းချမ်းရေးတနင်္ဂနွေလုံးအတိုင်းတာ NCA လိုမျိုးငင်းချမ်းရေးကိစ္စတွေအပြစ်ခတ်ရစေကိစ္စတွေကိုဘယ်လောက်များအထောက်အကူပြုမလဲ
အဲ့ဒီအတွက်ကိုပြောကြဆိုကြတာတွေရှိလာနိုင်သလားဒီပွဲမှာပေါ့နော်ဟုတ်ကဲ့အဲ့ဒီပိုင်းမှာဒီလက်ရှိချိန်တွေကနေတော့ပေါ့လေဒီငွေကြေးလုပ်ငန်းစဉ်တွေပတ်သက်ပြီးတော့ဆောင်ရွက်နေတဲ့ပုံစံတွေလည်းတာဝန်လာမယ်ဆိုတော့ရှင်လူ့နိုင်ငံအနေအထားတွေရှိကောင်းရှိနိုင်တယ်ဒါမှမဟုတ်ဒီလိုရှင်တွေဒီလိုမျိုးဒီငွေကြေးရှင်တွေရဲ့ကိစ္စတွေကတော့ကျွန်တော်တို့ NRPC
ပန်းစားကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုမိုးစောကိုကိုစောဝင်းလိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်အခုတကြံအကြံ့နေမြင်ကွင်းကိုအလှည့်ပေးပါရစေဒီကနေ့ကြားရောက်တဲ့မဟာအတာတကြံအကြံ့နေမြန်မာတိုင်းငံမြန်မာနိုင်ငံတော်ဝန်ရေးသပင်ပွဲတော်ဆင်ရင် နှွဲပျော်နေကြတဲ့အချိန်ဒီနှစ်ရထူးခြားချက်ကတော့လမ်းလျှောက်တကြံပွဲတော်တွေကိုရန်ကုန်မြို့မန္တလေးမြို့နဲ့မြို့ကြီးတော်တော်များများမှာဆင်နွှဲကြတာဖြစ်ပါတယ်ဒီလိုအများပြည်သူအတွက်ပျော်ရွှင်အောင်ဖန်တီးထားတာတွေကိုအများမြင်ကွင်းမှာပဲစီကံမဲ့ဖြည့်ဆည်းခဲ့တဲ့လုပ်ရက်တွေပေါ်နိုင်ငံကြီးသားစိတ်ဓာတ်ရှိဖို့နောက်ပညာရေးစနစ်ကောင်းဖို့နဲ့ပြည်သူနေတီကိုသိဖို့အရေးကြီးဆုံးဖြစ်တယ်လို့ထော
ဒီခေတ်ရေးစီကြောင်းကတော့ကမ္ဘာနဲ့ဒါပြောင်းလဲနေတာပေါ့နော်အဲ့တော့အဲ့ဒါတွေကိုတော့နားလေသိနိုင်တယ်နော်ဒါပေမဲ့ကိုယ်ရင်ကျင်းမှုကိုနော်ဖြတ်လို့ဖြတ်စီပေါ့နော်အဲ့ဒါကတော့မလုပ်တဲ့မှုလေဘာဖြစ်လို့လဲဆိုတော့နိုင်ငံတိုင်းမှာနှစ်ကူးတယ်ကမ္ဘာနှစ်တက်ကူးဆိုတာရှိတယ်တနိုင်ငံတနိုင်ငံရဲ့သူ့ရဲ့ရိုးရဓလေ့နော်ဒါတွေကိုတော့အစိုးရအပါအဝင်ပေါ့ပြည်သူလူထ ူတို့မှာရောအထူးသဖြင့်เนาะဒီဗမာပြည်ကိုဆက်ပြီးတဲသွားမဲ့လူတွေတွေမှာရောတောင်းရှိပါတယ်လို့နော်တော်လေးအဲ့ဒါလေးပြောချင်ပါတယ
်ဒီအများပြည်သူအတွက်ပျော်ရွှင်အောင်ပေါ့နော်ဒီဖန်တီးပေးထားတဲ့နေရာလေးတွေဖြတ်စည်းတာမျိုးတွေရှိတယ်ပေါ့ဆိုတော့တချို့ကလည်းဒါကိုအပျော်လွန်ပြီးလောက်တာရှိတယ်တချို့ကြတော့လေဒီဟာကဒီလိုဖြတ်စည်းလိုက်တဲ့အတွက်သူတို့မှဒါကိုရှက်ရခေါင်းမဲမသိဘူးပေါ့နော်အဲ့လိုနီတိစိတ်မျိုးဖြစ်အောင်ရောတော်လေးဘလို့များဟောသူတို့အကြံပေးချင်တာရှိပါလဲရှင
်အဲအဲ့ဒါကတော့ခု generation gap ပေါ့အသက်အရွယ်အားဖြင့်ပေါ့ဒေါ်လေးတို့ဖြစ်တည်ဖြတ်တန်းလာတာမှာကျောင်းနေမှာပြည်သူမြေတီဆိုတာပြတယ်။နောက်တော့ဒီလူငယ်တွေကိုရက်ွက်ကရောနော်ကျောင်းရောက်ရင်လည်းကျောင်းကဆရာဆရာမတွေရောအိမ်ကြရင်မိပါပါတုံးတုံးခလေဝိုင်းချင်းရတာလေ။နော်စိတ်လည်းမကောင်းဘူးပေါ့။ဒါပေမဲ့ဖြတ်တန်းလာတဲ့ခစ်တွေကပြောင်းနေပြီဆိုတော့လူငယ်တွေကလည်းပြောင်းတာဒါကိုဒေါ်လေးတို့နားလေနိုင်ပေမဲ့မဖြစ်ဖို့ကတော့ဒေါ်လေးတို့ကအခြေခံဖြစ်တဲ့ဒီပညာရေးနဲ့ဒေါ်လေးတို့ထိမ့်သိမ်းမှရမယ်လို့ဒေါ်လေးတို့မြင်ပါတယ
်အခုလိုလူငယ်လူရွယ်တွေနဲ့ပြည်သူတွေကြားပြည်သူနီတီကိုနားလေသဘောပေါက်ဖို့ကတော့ပညာရေး စနစ်ကောင်းဖို့အဓိကလိုအပ်တယ်လို့အဲ့ဒီလိုအများပြည်သူနဲ့ဆိုင်တဲ့ပစ္စည်းတွေနေရာတွေကိုဖျက်ဆီးလို့စိတ်ရှိသူလူငယ်တွေရဲ့စိတ်ကိုလည်းစမ်းစစ်ဖို့လိုတယ်လို့ဆရာကြီးတခေကိုရောင်ပိုင်းကိုရက်ကဥထုံဝင်းကြီးကသုံးသပ်ပါတယ
်။ကားလေးဆိုလည်းလို့ကျွန်တော်ထိုင်ကုန်းလေးမှာချူပါလာရှိတယ်အဲ့ဒါမျိုးတွေဓာတ်နဲ့ချစ်သွားတာလို့ဒါလိုအလိုတွေပေါ့နော်အခုတက်စီးတာတော့အဲ့မျိုးတွေတကယ်လို့ကျွန်တော်တို့တွေ့ရတာပေါ့နော်အဲ့ဒီလိုကိစ္စတွေကလေးတကယ်ဖြစ်နေတဲ့အမှာကျွန်တော်ပညာရေးရှိနေမှာပေါ့နော်ငွေတွေကဟိုပညာပေးမှုတွေပေါ့အဲ့ဒါမျိုးနဲ့ပတ်သက်လို့အများကြည့်ပြီးပစ္စည်းချစ်စေပေါ့နော်နောက်ဟိုညာကြည့်ပြီးတဲ့ဆိုင်တဲ့နေရာမျိုးတွေကိုတော့ဒီ training ဆောင်ဆောင်တတ်တဲ့အလေးထားမျိုးကတော့လက်စတဲ့ကဒီပညာရေးစနစ်ဒီမှာဟိုဆောင်ဆောင်ပြည့်နေဆိုတဲ့ကျွန်တော်တို့အသွေးမျိုးတွေလေရရှိအောင်ပညာရေးစနစ်မှာဆက်သွင်းလာမျိုးနောက်တစ်ခုကနိုင်ငံသားတယောက်ရဲ့ဟိုတာဝန်ဟိုပြတ်ပတ်တာဖြစ်သလိုဒါကိုချက်ဆရာကောင်းတဲ့အပြည့်အစုံဖြစ်တယ်ဆိုတဲ့အသိမျိုးပေါ့နော်အဲအဲ့ဒီလိုအသိရရှိအောင်လို့ပညာပေးမှုလေးတွေလေဟိုဆောင်ရွက်ပြည့်နေလို့ဖြစ်မှာလေနော်တပတ်ကလည်းအဲ့ဒီလိုဖြစ်တော်လာတဲ့ပတ်သက်လို့အားကောင်းလို့တာလဲပေါ့နော်အဲ့ဒီလိုလုပ်တဲ့အကြောင်းမျိုးကိုလည်းသူတို့ကိုယ်တိုင်သိတော့အောင်လို့လေဟိုချာဖွေတင်လို့ထင်တယ်လေ
မြမရိုးရအစင်လာမပြတ်ရေတပြေပွဲတော်ကိုကလေးတငယ်တွေနဲ့အများပြည်သူအတရေကင်းကင်းဆင်နွှဲနိုင်အောင်လို့လမ်းလျှောက်တကြပွဲတော်တွေကိုကျင်းပလာကြတာဖြစ်ပါတယ်ရှင်
မဆုမွန်စူးစီးတင်ပြခဲ့တာပါရှင်အခုနားဆင်ကြရမယ့်တကြံတိလက်ဆောင်ကတော့အဆူတော်ဇော်ဝင်းထွေရဲ့ဒို့ရီမြူမဲဆိုတဲ့တချင်ပဲဖြစ်ပါတယ်နားဆင်ကြရအောင်ပါရှင
်ဒို့ရီမြူမဲဒီစင်ကြံပွဲမြူတော်မြူမဲဒီလိုချင်းကောင်းမဲ
早晚出现都是牛眉所以တကြံတေးတချင်းကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင် VOE တိချစ်ပြိတ္တအတွက်လည်းပြောစရာတကြံကာလဖြစ်ပါစေရှင် VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေအကြံပေးခြင်းရတော့ VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုဆက်သွယ်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1380ပြည့်နှစ်တကူးလာဇန်17ရက်2019ခုနှစ်ဧပြီလ15ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုညပိုင်း9နာရီခွဲကနေ10နာရီထိဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့ 5G အင်တာနက်ဝန်ဆောင်မှုကိုပထမဆုံးစတင်သူပါလို့တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံလုံးကအခိုင်အမာပြောနေကြတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကအခုအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်ရှင်မြမစိတ်ကန်းတွေမှာနိုင်ငံခြားယင်းနှိမ့်မြုံနှံသူတွေဝင်ရောက်လာပြီးဒေသတွေမှာပြိုင်ဆိုင်နိုင်မှုရှိလာအောင်စိတ်ကန်းအာဏာပိုင်တွေအဖွဲ့ရဲ့လုတ်ပုံကင်ပုံပြောင်းလဲရမယ်လို့ဆယ်စုနှစ်နှစ်ခုကျော်လုပ်ငန်းအတွေ့အကြုံရှိသူကပ္တိန်ဟင်နရီခင်မောင်ကထောက်ပြပါဗျ။မြမစိတ်ကန်းတွေဒေသရင်းနဲ့ရှင်ပြိုင်လာနိုင်ဖို့ယင်းနှိမ့်မြုံနှံသူတွေကိုဆွဲဆောင်နိုင်ဖို့ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်တယ်လဲဆိုတာဟင်ကပ္တိန်ဟင်နရီခင်မောင်နဲ့ဆက်သွယ်မေးမြန်းပြီးမတ်တင်ဂီထိုက်ကစီးပွားရေးအစီအစဉ်မှာတင်ပြထားပါရရှင်။
မြမစီးပွားရေးတွက်လွက်လာစေဖို့စိတ်ကန်းတွေဖွံ့ဖြိုးဖို့ကလည်းအရေးကြီးတယ်လို့ပြောလာတဲ့ကပ္တိန်ဟင်နရီခင်မောင်ကစိတ်ကန်းတွေဖွံ့ဖြိုးရေးအတွက်အမလိုအမရဖြစ်နေပါတယ်။ရန်ကုန်စိတ်ကန်းဟာဒီထက်ပိုပြီးတော့ကုန်ကျစရိတ်သက်သာ။နောက်လှုပ်ထုံးလုံနည်းတွေကလည်းစီးပွားရေးလုပ်ကင်သူတို့အတွက်လွယ်ကူသင့်တယ်လို့သူကထောက်ပြတာပါ။ဒီလိုဘာကြောင့်မဖြစ်ရသလဲဆိုတော့ပြုပြင်ပြောင်းလဲရေးမှာမဝင်မရဲဖြစ်နေတာလို့သူကထောက်ပြပါတယ်။
ပထမအကြောင်းလောက်အောင်ကကျွန်တော်တို့ဒီရန်ကုန်စိတ်ကမ်းကနေဖြစ်နေတဲ့ပြဿနာဟာကျွန်တော်ဒီဆိုရှယ်လစ်ဇင်ကနေဖြစ်လာတဲ့ဒီဟာပေါ့နော်အတွေးခေါ်တွေကိုတော်တော်ပြင်ပြရမှာဖြစ်တယ်အတွေးခေါ်တွေကဘယ်လိုဖြစ်နေလဲဆိုရင်ဘယ်သူမှ initiative ပေါ့ကိုယ်ကနေကိုယ်စပြီးတော့မှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအထူးသဖြင့်စိတ်ကမ်းကအာဏာပိုင်ကရှိတဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့ initiative နဲ့ကိုယ်လုပ်ဖို့မှအားနည်းမှုတွေအများကြီးရှိတယ်မလုတ်တတ်တာမဟုတ်ဘူးလုတ်တတ်တယ်ဒါပေမဲ့လုတ်လိုက်လို့တခုခုဖြစ်သွားရင်အစုခါမှာပြောခါမှာဆိုရဲစိုးရင်စိတ်ကအများရရှိတဲ့အတွက်တိုးတက်တဲ့လောက်မတိုးတက်ဘူးဖြစ်နေတာပေါ့
မြမစိတ်ကန်းတွေအပေါ်နိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေတွန့်ဆုတ်နေရတာကစိတ်ကန်းစီမံခန့်ခွဲမှုကအဓိကအဟန့်အတားဖြစ်နေတာလို့လဲဆယ်စုနှစ်နှစ်ခုကြာလုပ်ငန်းအတွေ့အကြုံရှိသူကပ္တိန်ဟင်နရီခင်မောင်ကအခုလို့ပြောပါတယ်
အဓိကကဘာဖြစ်တာလဲဆိုတော့ကျွန်တော်ကဒီနေရာမှာပြောပြချင်တာ investor တွေဘာလို့တုံးစုံတုံးစုံဖြစ်နေသလဲဆိုတာနံပါတ်1အဲ့ဒါအရင်ရေးကြည့်ရဗျအရင်ရေးကြည့်တာဘာလဲဆိုတော့မြမစိတ်ကအာဏာပိုင်ကခစ်ဆက်ဆက်ကလုတ်ခဲ့တဲ့ format တစ်ခုကိုမပြောင်းဘူးအဲ့ဒါဘာလဲဆိုတော့ကျွန်တော်ကပင်မောကတ်မယ်ဆိုရင် container ပင်မောဆိုရင်တော့သူကရှောက်ရတယ်ပေါ့ဗျာရန်ကုန်မှာ private ဟိုဟာတွေရှိတာပေါ့နော်ဟိုစိတ်ကန်းတွေရှိတာပေါ့နော်အဲ့တော့private စိတ်ကန်းတွေကိုကျွန်တော်ကကတ်ချင်တယ်ဆိုလို့ရှိရင် container တင်မော်တွေကတော့စိတ်အများကြီးပြဿနာရှိဘူးပထမကတ်ဖို့မှာတော့နည်းနည်းပြဿနာရှိတယ်ပြဿနာဆိုတာဘယ်လိုဆိုတော့ရှောက်ရတင်ရတာတို့ဥပမာကျွန်တော်တင်မော်ကြည့်ယူလာမယ်ကျွန်တော်ဒီလိုမှာ MITT မှာကတ်ချင်တယ်အဲကတ်ချင်တယ်ဆိုလို့ရှိရင်ကျွန်တော်တင်ပြရတယ်အနာစိတ်ကအနာပိုင်းကနေကောင်းပြီအဲ့ဒီတင်မော်ကိုကတ်စီစည်းလို့ပြောလိုက်တယ်ဆိုလို့ရှိရင်တော့အဲနောက်နောက်အဲ့ဒီမှာတော့ဘာအခက်အခဲမှစိတ်မရှိဘူးနောက်နောက်အများအားဝင်ထွက်သွားလာကတ်လို့ရတယ်ပြဿနာဘာရှိလဲဆိုတော့ bulgaria တင်မော်တွေ bulgaria တင်မော်တွေရဲ့ဒီမှာကတ်ချင်ပါတယ်ဆိုတာကိုပင်မောပိုင်ရှင်၎င်းဒို့မဟုတ်ကျွန်တော်အေဂျင့်တွေအား၎င်းဆုံးဖြတ်ပိုင်မရှိဘူးဘယ်သူကလဲဆုံးဖြတ်ပေးတယ်ဆိုတော့မြမစိတ်ကအာဏာပိုင်ကလဲဆုံးဖြတ်ပေးတာအဲ့ဒီ concept ကြီးမပြောင်းမချင်းဘယ် investor မှမလာဘူ
းအာဏာပိုင်တွေဘက်ကစိတ်ကန်းလုပ်ငန်းတွေမှာတင်မောကတ်တာကအစ သေးစိတ်လိုက်ပြီးတော့စီမံခန့်ခွဲတာကြောင့်စိတ်ကန်းတွေရင်းနှီးမြှုပ်နှံမဲ့လုပ်ငန်းကြီးတွေအနေနဲ့ကိုယ်လုံငန်းအလုပ်ဖြစ်ရေးကိုယ်တိုင်ဈေးကွက်ထိုးဖောက်လို့မရတဲ့အခြေအနေဖြစ်နေတယ်ဒါကအဓိကအဟန့်အတားလို့လဲကပတိန်ဟင်နရီခင်မောင်ကပြောပါတယ
်ဆိုလိုတာဗျာရန်ကုန်မှာလာပြီးတော့စိတ်ကန်းဆော့မယ်ဗျာစိတ်ကန်းဆော့ပြီးတော့ဒေါ်လာတွေတန်းနဲ့ချီပြီးတော့အကုန်ကြခံမယ်ဗျာခံပြီးတော့ဆော့ပြီးတဲ့အခါကျတော့ကိုယ့်ရဲ့ကစတမာကိုကိုယ်သွားရှာလို့မရဘူးညီမစိတ်ကန်းအနာပိုင်းကချပီးတဲ့ဒီမို့ပဲယူရတဲ့အနေအထားရှိတယ်အဲအဲ့ဒီမှာပြဿနာတွေအများကြီးရှိတယ်ဒါကြောင့်ညီမစိတ်ကန်းကတိုးတက်တဲ့လောက်မတိုးတက်ဘူးဆိုတာညီမစိတ်ဟိုကညီမစိတ်ကအနာပိုင်းကဘာပဲဖြစ်တယ်လဲဆိုတော့ regulatory body ရဖြစ်တယ်ဝင်ရောက်ဆွတ်ဖြစ်နေတဲ့ body မဖြစ်တယ်ဘူးအဲ့ဒါဒီအားလုံးကလည်းခုနပြောတဲ့ socialist mindset ကနေလာလိုက်တဲ့ဟာကခဏချင်းကြီးညီမစိတ်ကအနာပိုင်းကပြင်နိုင်တဲ့အနေအထားမှာမရှိဘူးခင်ဗ
ျဒေတာရင်းမှာစိတ်ကန်းဆိုင်ရာအနာပိုင်းတွေကလုပ်ငန်းရှင်တွေလိုက်နာရမယ့်ရေချောင်းဆိုင်ရာစီမင်းစည်းကမ်းတွေစိတ်ကန်းဆိုင်ရာစီမင်းစည်းကမ်းတွေကိုပဲကြည့်ချက်ဆောင်ရွက်နေတာလို့လည်းသူကပြောပါတယ
်။အဲသူကရှင်းတယ်ဥပမာနိုင်ငံတိုင်းနိုင်ငံသားမှာစိတ်ကန်းကိုလာဖွင့်တဲ့လူကသူ့ market သူ့ရှာတာပဲ။ဥပမာကျွန်တော်ကဥပမာဟိုဘောဟာချီဆန်ဝါပိုဂရုပေါ့ဗမာဒီမှာအခုဝင်ထားတဲ့ဟာချီဆန်ဝါပိုဂရုဆိုတာ MITD လို့ခေါ်ပါတယ်ခင်ဗျာ။ကမ္ဘာမှာအကြီးဆုံးစိတ်ကန်းကိုစလုပ်ထားတဲ့လူပေါ့နော်။အဲကမ္ဘာမှာအကြီးဆုံးစိတ်ကန်းတွေကို operate လုပ်တဲ့လူတယောက်ဟာမြန်မာပြည်အပြင်မှာအစောဆုံးလာတဲ့ပုဂ္ဂိုလ်တွေမှာပါတယ်။အဲ့ဒါ MIDD ပေါ့အဲ့တော့သူဟာမလေးရှားနိုင်ငံမှာလောက်ရတဲ့ format နဲ့ရန်ကုန်မှာလောက်ရတဲ့ format ကတခြားစီပဲအဲ့တော့အခုသူကမလေးရှားနိုင်ငံမှာဆိုရင်သူ့ customer သူရှာတယ်သူ့ customer သူရှာရင်ဒီဒီမော့ဒီဒီမော့ကတ်မယ်သူ့ jet ဒီမှာကတ်မယ်ဆိုတော့သူ့ system ထဲမှာသူထည့်လိုက်တယ်ထည့်လိုက်ပြီးဆိုတာနဲ့ဘယ် post ခုနပြောတဲ့စိတ်ကအနာပိုင်းကဝင်ရောက်ဆွတ်ဖက်လို့ကိုမရဘူးသူကသူလာမယ်သူကသူကတ်မယ်သူကသူချမယ်သူကသူပေါ်မယ်
မြမစိတ်ကံအနာပိုင်အဖွဲဘက်ကတော့ဒီလိုမဟုတ်ပါဘူးတဲ့မြမစိတ်ကံအနာပိုင်အဖွဲကဘာတွေလုပ်နေတယ်လဲဆိုတာကိုလည်းကပတိန်ဟင်နရီခင်မောင်ကအခုလိုပြောပါတယ
်ဒီမှာကြတော့အဲ့လိုမဟုတ်ဘူးအဲ့ဒီသင်းမောက MITT မှာကတ်မလားမကတ်ဘူးလားဆိုတာကိုမနေ့တိုင်းလုပ်တဲ့ဘတ်တင်ကြီးစိမ်းမှာဆုတ်ဖြတ်တာသူကအဲကျွန်တော်တို့ကတင်ရတာကျွန်တော်ဥမာကျွန်တော်ကကစတမာသင်းမောက်တွင်းလာတဲ့လူကလည်းကျွန်တော် MITT ကတ်လို့ပါတယ်အဲဒါက MITT ကလည်းပဲเออคุณน่ะตูเล่กัดขึ้นกัดขึ้นยาบาเลยอะตูอ่ะไอ้หลุตีนออกคาจ่าတော့มาคุณน่ะสึกกั้นอานาบายมาชื่อเดวีดดิ้งมีติ้งคอมมิตี้อ่ะนี่ลงมาอ่าดีทีมออกอ่ะทีแม็กซ์อ่ะกัดสีกรีเอ๊ะทีคานี้แกไม่กัดผู้อะมายซูอ่ะก็อัพพลายลงได้โตๆไอ้ดิฟอร์แมตกูจนว่าไม่ชื่อจนว่าล่ะไม่ชื่อบ้าซอบ้าซอนาวซ้อมมินิที่กัดขึ้นไปด่าไม่ไปด่าเยออธอริตี้กูบดุอ่ะไก่ท่าเลยสึกกั้นอานาบายอ่ะไก่ท่าล่ะเอ้อเกณฑ์နိုင်ငံมาမှမရှိတော့ဘူးဒီနိုင်ငံတနိုင်ငံမှာပဲရှိတော့တယ်စိတ်ကအနာပိုင်းဆိုတော့သူ regulation တွေကိုသူပေးထည့်ရတယ်ဝင်လာတဲ့သင်္ဘောတွေ agent တွေပိုင်းရှင်တွေအားလုံးကသူချမှတ်ထားတဲ့အဲဒီခုနပြောတဲ့ navigational ဥပဒေရှိမယ်အခြားသတ်မှတ်ထားတဲ့ဥပဒေတွေကိုကျွန်တော်လိုက်နာမှာကျွန်တော်အဲဒီသင်္ဘောပိုင်းရှင်တွေတို့မဟုတ်သင်္ဘော agent တွေချပြရတဲ့လုပ်ငန်းဖြစ်တယ်ဒီမြမစိတ်ကအနာပိုင်းကဒီလိုဝင်ဆွတ်ဖက်နေတဲ့မြကာလပတ်လုံးဘယ်တော့မှ investor နောက်ထပ်လာမှာမဟုတ်ဘူးခင်ဗျာ
မြမစိတ်ကန်းတွေဖွံ့ဖြိုးတိုးတက်ရေးနောက်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလက်တွန်နေရတဲ့အခြေအနေနဲ့လောက်ရကန်ရအဆင်ပြေချုံးမွေမှုတွေနဲ့ပတ်သက်ပြီးကပတိန်ဟင်နရီခင်မောင်နဲ့ဆက်သွယ်မေးမြန်းထားတာတဲကနေကောက်နှုတ်တင်ပြခဲ့တာပါနောက်သတင်းပတ်မှာတော့စိတ်ကန်းတွေမဖွံ့ဖြိုးတာကြောင့်ပြည်သူလူထုအပေါ်မှာဘယ်လိုဓာတ်ရိုက်တည်ရမှုတွေရှိသလဲဆိုတာကိုတင်ပြပေးဦးမှာဖြစ်ပါတယ်
မတ်တေဂီထရဲ့စီဝါရေးကဏ္ဍကိုအင်ကာနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရပါမယ်။ရုပ်ရှင်ကားတကားကိုစက္ကန့်ပိုင်းအတွင်းမှာအစအဆုံးဒေါင်းလုဒ်လုပ်နိုင်တဲ့အထိမြန်ဆန်းတဲ့ 5G အင်တာနက်ကွန်ရက်ဝန်ဆောင်မှုကိုကမ္ဘာပေါ်မှာပထမဆုံးစတင်လိုက်ပြီလို့တောင်ကိုရီးယားနိုင်ငံကကြေညာပါတယ်။တောင်ကိုရီးယားနဲ့တနေ့တည်း 5G ဝန်ဆောင်မှုပေးခဲ့တဲ့အမေရိကန်ကဆက်သွယ်ရေးလုပ်ငန်းတစ်ခုကတော့သူတို့ကသာ 5G ဝန်ဆောင်မှုကိုကမ္ဘာပထမဆုံးပေးတာလို့ဆိုပါတယ်။ဘလို့ကြောင့်အခုလိုအငင်းပွားစရာဖြစ်နေသလဲဆိုတာကိုမဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်အမြန်တကအမြန်ဆုံး 5G အင်တာနက်ကွန်ရက်ဝင်ဆောင်မှုကိုလေကမ္ဘာပေါ်မှာပထမဆုံးပေးနိုင်တာကသူဟုတ်တယ်ကိုဟုတ်တယ်နဲ့တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားအငင်းပွားနေပြီကိုသားညုံရေး
ဟုတ်ပါဗျာဒီကိုရီးယားကလက်ကင်ဖုန်းဆက်သွယ်ကုမ္ပဏီ၃ခုက 5G ဝန်ဆောင်မှုကိုစတင်လိုက်ပြီဆိုတဲ့ April 3ရက်နေ့တနေ့တည်းမှာအမေရိကန်က Verizon ဆက်သွယ်ကုမ္ပဏီကလည်း 5G စပြီဆိုပြီးတော့ကြေညာတယ်မဟုတ်လားမဆွေမမော
ရုပ်ရှင်ကားတကားကိုစက္ကန့်ပိုင်းအတွင်းမှာတဲ့အစားဆုံးဒေါင်းလုဒ်လုပ်နိုင်လောက်အောင်ကိုမြန်တယ်လို့ဆိုရဲ 5G internet ကွန်ရက်ဝန်ဆောင်မှုကအကျိုးအမြတ်အများကြီးရတဲ့ကိစ္စလေတကယ်တော့တောင်ကိုရီးယားမှာဒီ Samsung ရဲ့ 5G smartphone Galaxy S10 စရောင်းတဲ့ဒီ April 5ရက်နေ့ကျမှ 5G ဝန်ဆောင်မှုကိုစမယ်လို့ကြေညာထားတာဒါပေမဲ့နှစ်ရက်ဆောပြီးတော့ April 3ရက်နေ့မှာစလိုက်ပြီဆိုပြီးတော့ကြေညာခဲ့တာပဲကိုသားညုံရ
စရဲဆိုတာကလည်းလူသိများတဲ့နာမည်ကြီး6ယောက်ကိုဝန်ဆောင်မှုစပေးပြီးတော့စခဲ့တာအဲ့ဒါကြောင့်ဒါကစတန့်ထွင်တာဆိုပြီးတော့ Verizon အကြီးအကဲကပြောပြီးတော့လူ6ယောက်ကို 5G စပေးသုံးတာနဲ့ 5G ဝန်ဆောင်မှုစလိုက်ပြီလို့ဘယ်လိုပြောနိုင်မှာလဲဆိုပြီးတော့သူကမေးခွန်းထုတ်ပါတယ
်ကိုရီးယားကနာမည်ကြီး K-pop အဖွဲ့ဖြစ်တဲ့ EXO ကအဆိုတော်2ယောက်ရဲ့နောက်ဒီရေခဲပြင်ပေါ်မှာအလှစကိတ်စီးတဲ့ Olympic ဆုရှင် Kim Yuna ရဲ့ E-sports ကစားသမားနာမည်ကြီးတယောက်ရဲ့နောက်မတန်ဆွမ်းတဲ့ဒီရေကူးချန်ပီယံတယောက်ရဲ့ SK Telecom ရဲ့ဒီအမာခံပရိသတ်တယောက်ရဲ့စုစုပေါင်းအကျော်အမော6ယောက်ကိုပထမဆုံး 5G ကိုရဲ့ဝန်ဆောင်မှုပေးလိုက်ပြီးဆိုတာကို April 3ရက်နေ့ည7နာရီမှာဒီ SK Telecom ကုမ္ပဏီကကြေညာတယ်။ April 5ရက်နေ့မှာတော့အများပြည်သူတွေဝန်ဆောင်မှုတွေကိုတကယ်ပေးပါတယ်
။ America မှာ Verizon ကုမ္ပဏီကလည်းကြိုသိပေးထားတာတက်ကိုတပတ်ဆောပြီးတော့ April 3ရက်နေ့မှာပဲ Chicago နဲ့ Minneapolis မြို့နှစ်မြို့မှာ 5G ဝန်ဆောင်မှုပေးတယ်ဆိုပြီးတော့ကြေညာတယ်ဗျ။ ABC သတင်းကအတိအကျတွက်ထားတာကတော့56မိနစ်ပဲချားတယ်တဲ့။ Verizon ကြေညာတာကဒေသစံတော်ချိန်မနေ့7နာရီအဲကြောင့်မလို့ဒေတာစံတော်ချိန်နဲ့ပြောမယ်ဆိုရင်တော့အမေရိကန်မှာ Verizon ကုမ္ပဏီကမနေ့7နိုင်မှာကြေညာတာမှုလို့ 5G စတာပူစောပါတယ် SK Telecom ကုမ္ပဏီကတော့ကိုရီးယားစံတော်ချိန်ည7နိုင်မှာကြေညာလို့နောက်ကျတယ်ဆိုပြီးတော့ငင်းပွားမှုတွေလည်းရှိနေတာမှဆိုမြတ်မော
ပြောရမယ်ဆိုရင်ဒီလက်ရှိရှိနေတဲ့ Internet ဆက်သွယ်မှုထက်ကိုအစရာနဲ့ချီပုံမြန်တယ်လို့ဆိုရဲ 5G ဝန်ဆောင်မှုကိုပထမဆုံးပေးနိုင်တယ်ဆိုရင်နိုင်ငံအတွက်ဂုဏ်ရှိတဲ့နိုင်ငံရဲ့ဤပညာနဲ့ဆက်သွယ်ရေးလုပ်ငန်းတွေဘလောက်တောင်ရှေ့ပြေးနေတယ်ဆိုတာကိုဂုဏ်ယူပြောစရာဖြစ်လို့ 5G ကွန်ရက်တွေကိုအမြန်ဆုံးစဖို့အစိုးရတွေကိုယ်တိုင်ကတိုက်တိုက်တွန်းတွန်းလုပ်နေကြတာရှင့
်တောင်ကိုရီးယားမှာဆက်သွယ်ရေးဆိုင်ရာအာဏာပိုင်တွေကဆက်သွယ်ရေးဝန်ဆောင်မှုနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတွေကိုမြင်းမြန်ဆန်းဆန်းပြင်ဆင်ပေးလိုက်တာကြောင့်မလို့5G ဝန်ဆောင်မှုကိုကြိုပြောထားတာတဲ့ရက်စောပြီးတော့စတင်နိုင်ခဲ့တာလို့ဗြိတိန်ထုတ် Guardian သတင်းစာကြီးကမှရေးပါတယ
် 5G ကိုရက်တွေကိုစီးပွားဖြင့်ဝန်ဆောင်မှုပေးနိုင်ဖို့ဒီအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းဆောင်ရွက်ခဲ့တာမို့တောင်ကိုရီးယားကကမ္ဘာမှာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တဲ့နိုင်ငံဖြစ်ခဲ့တဲ့သတင်းချဲ့လက်နဲ့ဆက်သွယ်ရေးပိုင်းမှာတောင်ကိုရီးယားကထိတ်တန့်ဖြစ်တယ်ဆိုတာထပ်ပြီးတော့သက်သေပြနိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဒီသိပ္ပံနဲ့ဤပညာဝန်ကြီးရောင်ယွန်မင်းကဂုဏ်ယူစွာနဲ့ပြောခဲ့သေးတယ်ကိုသားညုံရဲ့
တကယ်တော့ဒီမြန်လုံးမြင့် internet ဆက်သွယ်ရေးပိုင်းမှာတောင်ကိုရီးယားကရှေ့ပြေးနေတာကတော့ငြင်းမရပါဘူး Verizon ကုမ္ပဏီအကြီးအကဲတယောက်ဖြစ်တဲ့ Kevin King ကတော့အမေရိကမှာကိုရီးယားမှာလိုမျိုးကြော်ကြားသူချက်အောက်ထဲမဟုတ်ဘဲနဲ့မြို့နှစ်မြို့မှာဘယ်သူမှမစို့ 5G ဝန်ဆောင်မှုပေးနိုင်အောင်စခဲ့တာလို့ဆိုပြီးတော့သူတို့ကမှအများပြည်သူအတွက်ဝန်ဆောင်မှုကိုတကယ်စပေးတာလို့ဆိုပါတယ
်ဒီလိုအပြိုင်ဆိုင်ပြောပြီးတော့အငင်းပွားမှုကတော့ဆက်ဖြစ်နေဦးမှာပဲရှင်သူရာကတော့ဒီအခုလိုမျိုးကမ္ဘာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တယ်လို့ဆိုတဲ့နေရာမှာတရုတ်ကဝင်မပါတာပဲဒီတရုတ်နည်းပညာလုပ်ငန်းတွေက 5G ကွန်ရက်အတွက်ကိုအကြီးအကျယ်ကိုရင်းနှီးမြှုပ်နှံပြီးတော့ကိုလုပ်နေတာဟွာဝေကုမ္ပဏီဆိုရင်ဒီ 5G ဆက်သွယ်ရေးကိုရက်ဖြစ်တဲ့နေရာမှာတုံးတဲ့ပစ္စည်းတွေထုတ်တဲ့အပိုင်းမှာဆိုရင်ထိတ်တန့်ရောက်နေတယ်လို့တော့မှပြောလို့ရတယ
် 5G ကျိုးမဲ့မြန်လုံးမြင့်စနစ်ကိုအစစ်မြှင့်ဖို့အပြိုင်ဆိုင်စူးစမ်းနေကြတဲ့နိုင်ငံတွေထဲမှာတော့လောလောဆယ် 5G နဲ့ပတ်သက်လို့မူပိုင်ခွင့်မှတ်ပုံတင်ထားတဲ့အမျိုးအစားနဲ့တွေ့လို့ရှိရင်တရုတ်နိုင်ငံကရှေ့ပြေးပါတယ်Guardian သတင်းစာကြီးရဲ့ဆောင်းပါးအရဆိုရင်တော့တရုတ်ကမူပိုင်ခွင့်မှတ်ပုံတင်ထားတဲ့ 5G ဆိုင်ရာအမျိုးပေါင်း 3,400 ရှိပါတယ်။ Huawei ကုမ္ပဏီတခုတည်းကမှတ်ပုံတင်ထားတာ 1,529 မျိုးတဲ့ဒုတိယလိုက်တာကတောင်ကိုရီးယားနိုင်ငံကပါ။မူပိုင်ခွင့်လုထားတဲ့အမျိုးပေါင်း 2,050 ခုရှိပါတယ်။တတိယကတော့ America ပါ။ American ကုမ္ပဏီတွေစုစုပေါင်းမူပိုင်ခွင့်မှတ်ပုံတင်ထားတာ 1,368 ခုရှိတယ်လို့ Guardian သတင်းစာကြီးထဲမှာပြောထားပါတယ်။
Huawei ကုမ္ပဏီရဲ့ပစ္စည်းတွေကတစ်ဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ဆိုပြီးအမေရိကန်အစိုးရကဆွဆွဲပြီးတော့ Huawei ရဲ့ 5G ကွန်ရက်ဖြတ်တဲ့ပစ္စည်းတွေမသုံးဖို့တိုက်တွန်းနေပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ဒီအာရှဥရောပနဲ့အာဖရိကတိုက်နိုင်ငံတချို့မှာတော့ Huawei ကိုတုံ့နေကြတာပဲ 5G ကွန်ရက်ဖြတ်တဲ့ဆက်တွေတွေမဟုတ်ပါဘူးလက်ကင်စမတ်ဖုန်းတွေကလည်းတုံ့တဲ့သူတော်တော်ကိုများတာပါAmerican အစိုးရပြောနေသလို data လုံခြုံရေးအတွက်စိတ်မချရဘူးဆိုတာမဟုတ်ပါဘူးလို့ Huawei ကုမ္ပဏီကတော့ခိုင်ခိုင်မာမာညင်းထားပါတယ်
Huawei ပါဝင်ဒီ 5G ကွန်ရက်နဲ့ချိတ်ဆက်သုံးနိုင်မဲ့ 5G smartphone 10မျိုးကနေအမျိုး20လောက်ခုနှစ်ထဲထွက်ဖို့ရှိတယ်လို့ Market Watch ဆိုတဲ့ဒီဈေးကွက်ဆိုင်ရာ online သတင်းကပြောပါတယ် 5G ဝန်ဆောင်မှုကိုသူရင်စတယ်ကိုရင်စတယ်လို့ America နဲ့ဒီတောင်ကိုရီးယားညင်းပွားနေပြီမဲ့နှစ်နိုင်ငံလုံးကတနင်္ဂနွေအတိုင်းတာနဲ့ကြီးကြီးပြန့်ပြန့်ဝန်ဆောင်မှုပေးနိုင်တာမျိုးတော့မဟုတ်သေးပါဘူးမလား
အခု2019ခုနှစ်မတိုင်ခင် အမေရိကန်မှာဒီမျိုးပေါင်း30မှာပေးနိုင်ဖို့အတွက်အမေရိကန်ဖုန်းကုမ္ပဏီတွေကခန့်မှန်းပြင်ဆင်နေကြတယ်။တောင်ကိုရီးယားကဒီ 5G ဝန်ဆောင်မှုစားခဲ့ပြီလို့ဆိုရတဲ့ဒီအဓိကဖုန်းကုမ္ပဏီ3ခုကတော့အခုနှစ်မကုန်ခင်ကိုမျိုးပေါင်း85မျိုးမှာပေးနိုင်မယ်လို့ပြောထားတာပဲရှင
့်။ဥရောပက 5G ဝန်ဆောင်မှုစမ်းသပ်နေတဲ့တချို့နိုင်ငံတွေကလည်းအပြည့်အဝဝန်ဆောင်မှုကိုအများဆုံးပေးနိုင်ကြဖို့ကြိုးစားနေကြပါတယ်။ဂျပန်နိုင်ငံမှာဆိုရင် 2020 တိုကျိုအိုလံပစ်အမိ 5G ဝန်ဆောင်မှုကိုတနင်္ဂနွေလုံးအပြည့်အဝပေးနိုင်ဖို့အားထုတ်နေကြတယ်မဆွေမမွား။ဒီ internet ဆက်သွယ်မှုပိုင်းမှာအခုထက်အစပေါင်းများစွာပုံမြန်သွားမဲ့ 5G ကျိုးမဲ့ဆက်သွယ်ရေးစနစ်ကနေအကျိုးမြတ်အများကြီးရနိုင်မဲ့စီးပွားရေးလုပ်ငန်းတွေကလည်းနည်းတာမဟုတ်ပါဘူး
။ဉာဏ်ရည်တူ artificial intelligence နည်းပညာပိုင်းနဲ့ဆိုင်တဲ့လုပ်ငန်းတွေ၊ဒီဆက်ရုပ်ပိုင်းဆိုင်ရာလုပ်ငန်းတွေ၊ဆေးဘက်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေ၊ဖျော်ဖြေရေးလုပ်ငန်းတွေ၊သတင်းမီဒီယာလုပ်ငန်းတွေအများကြီးမှအများကြီးပဲကိုသားညွန်ဦးရ 5G internet ကွန်ရက်ကိုသုံးတဲ့အတွက်အချိန်ကုန်တက်တာတဲ့အချိန်နဲ့တပြေးညီဘယ်တော့မှမနဲ့မတူတဲ့အတွေ့အကြုံတွေရရှိမယ်ဆိုပြီးတော့ 5G ဖုန်းသစ်တွေကိုဝယ်ဖို့ 5G ဆက်သွယ်ရေးဝန်ဆောင်မှုသစ်တွေကို upgrade လုပ်ဖို့အခုတည်းကကြော်ညာနေကြတဲ့ဖုန်းကုမ္ပဏီတွေကလည်းမနှဲပါဘူးရှင
်မဆွေမြတ်မစီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးမယ်တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့မြန်မာနိုင်ငံကရုပ်ရှင်နဲ့ဂီတလောကမှာနာမည်ကျော်တဲ့ဒါရိုက်တာတစ်ယောက်နဲ့အဆိုတော်တစ်ယောက်ရဲ့နှင့်သင့်မျှော်လင့်ချက်တွေကိုကြားကြရမှာပါမြန်မာရုပ်ရှင်လောကအတွက်ဒီနှစ်သစ်မှာတိုးတက်မှုတွေမြင်ရပါလိမ့်မယ်လို့ပြောလာတဲ့သူကတော့ဒါရိုက်တာလည်းဖြစ်တလောကမီရုပ်ရှင်ကားကြီးမှာခေလိုက်ဝစားဆင်မှုနေရာတွေတာဝန်ယူစီစဉ်ပေးတဲ့ costume director လည်းဖြစ်တဲ့ director Zozo Edliono ဖြစ်ပါတယ်ဒီလိုမျှော်လင့်တဲ့အတွက်မြန်မာရုပ်ရှင်လောကမှာဘယ်လိုမျိုးလိုအပ်ချက်တွေရှိနေပါလဲကို Zozo ကပဲ
အများကြီးမျှော်လင့်တာပါလေဒီဒီနေ့ပေါ့နော်အခုရုပ်ရှင်နဲ့ပတ်သက်ပြီးဆိုရင်သူ user တွေဆိုရင်လည်းဒီထုတ်လုပ်ရတဲ့အစ်စ်တွေအများကြီးပေါ်လာတယ်ဒေါ်လာနဲ့ပြင်ကိုမဘတ်ဂျက်အားဖြင့်ဆိုရင်လည်းအပြိုင်ဆိုင်ပုံသုံးလာကြတယ် quality ဆိုလည်းပိုကောင်းအောင်ကြိုးစားပြီးရိုက်လာကြတယ်ဆိုတော့အဲ့ဒါကြီးအားလုံးကဒီဟိုရုပ်ရှင်မှာအားလုံးအတွက်တော့ဒါဟိုကျွန်တော်တယောက်တည်းမဟုတ်ပေါ့နော်အကုန်လုံးရုပ်ရှင်မှာအားလုံးအတွက်ဒါကောင်းတဲ့မျှော်လင့်ချက်ပဲပေါ့ဟိုကောင်းကောင်းလုပ်ချင်တဲ့လူတွေအတွက်ဆိုပို့ပြီးတော့ဟိုဒါဟိုကောင်းတဲ့အလားအလာလေးပေါ့နော်အခွင့်အရေးဖြစ်လာတယ်အဲ့တော့အများကြီးရောလဲပါတယ
်ဒီလိုမျိုးလေးနဲ့အတွက်မြမရုပ်ရှင်လောကမှာဘယ်လိုမျိုးလိုအပ်ချက်တွေရှိနေပါလဲကိုစောစောကပဲ
ရုပ်ရှင်ပံ့ပိုးမှုပေါ့မြမနိုင်ငံမှာ teamwork အနေနဲ့လောက်တာမျိုးအားနေရအနောက်ပြီးတော့ profession ရုပ်ရှင် profession အနေနဲ့ကြတော့ဟို costume design တို့မျိုးတွေ art direction တို့မျိုးတွေဟိုထားလို့မရှိဘူးထားလို့မရှိတဲ့အတွက်ကြောင့်အဲ့ဒါကိုလုပ်စားတဲ့လူကမရှိဘူးအခုကျမှစပြီးတော့စထားလာတယ်။နောက်တချို့ producer တွေဆိုလည်းအဲ့ဒီ budget မရှိဘူးပေါ့။နောက် script တွေပါလို့ဆိုလည်းအဲ့လိုပဲပေါ့။ဟို script doctor တွေပါလို့ထားလို့မရှိ။ So အဲ့ဒီဟာတွေဟိုမရှိတာဟောပဲဟိုဘယ်လိုကောင်းလဲ team ကအားနည်းနေသလိုဖြစ်နေတာပါနော်။ So အဲ့ဒါတော့အဓိကအားနည်းချက်လို့မြင်တာပါပဲ။လူအင်အားပေါ့ပို့ပြီးတော့များများတုံးရမယ်။အဲ့လိုတုံးလာနိုင်နေဆိုတော့လည်း quality ပိုကောင်းလာမယ်လို့ထင်ပါတယ်တကယ်တော့ဟိုနိုင်ငံတကာမှာလည်းဒီလူတွေကလိုအပ်နေတာပဲပေါ့နော်ဒီလိုမျိုးပညာရှင်တွေလိုအပ်တယ်လိုအပ်တဲ့အတွက်ကြောင့်လည်းတို့ကအဲ့လိုခွဲလို့တော့အခုကမရှိဘူးဆိုရင်တော့ဒီ channel အဲ့လိုဟိုအကုန်လုံးဟို data ကပဲတင်းကြုံပြီးလောက်ရတဲ့ဘောဖြစ်တာပေါ့ဆိုတော့အဲ့ကလေးကတော့အာယုံtype what you know မြန်မာနိုင်ငံမှာသူတို့ producer ဆိုရလို့ round ပြင်မရှိဘူးပေါ့နော် producer လောက်ကို director နဲ့ season 2ရဲ့ director ရဲ့ now ဒီ shooting manager အခွဲပြီးတော့လောက်ကြတယ်ဆိုတော့ဟိုအဲ့ဒါယူပါမှားနေရပါတကယ်တော့ director ကညပညာဆိုညပညာကအားလုံးဆိုင်ရမှာဒီ producer season 2ပိုင်းဝင်ဝင်လုပ်နေတဲ့အခါကျတော့အဲ့ညပညာပိုင်းကအားနည်းသွားပေါ့ဆိုတော့ဟိုတကယ်ဖြစ်တင်လာတော့ထုတ်လုပ်ရေးကုမ္ပဏီကဒီအားနည်းချက်ကိုသိပြီးတော့ဒီနေရာတွေ 12% သုံးအောင်လဲထပ်ပြီးတော့အဲ့တော့ဟိုကိုကိုအိုင်ဘလို့ဖြည့်ရှင်းလဲဆိုလည်းအခုဟိုရပ်ရှင်ရိုက်ဖို့တရားပြောနေတဲ့ကုမ္ပဏီရှိတယ်အဲ့ဒီကုမ္ပဏီဆိုရင်လည်းကျွန်တော်ဟိုတောင်းဆိုတာပေါ့နော်အဲ့ဒါပရိုဂျက်တော့ထားရမယ်ဟိုအားဒရိုက်တာထားရမယ်ဆိုတာဖြစ်ပေါ့နော်အဲ့ဒါတော့ကြံသုံးရမယ်ပေါ့နော် မစကရစ်ဆိုလဲစကရစ်ဒေါက်တာဘာလို့ထားတဲ့နည်းအဲ့လိုပေါ့အဲ့လိုပဲတောင်းဆိုရမှာပေါ့တကယ်ကောင်းနေနေစဉ်းတော့လေဒီနေ့စားစားပြီးကျွန်တော်တနင်္ဂနွေလုံးနဲ့စစ်ပွဲရဖြစ်နေရည်ရပြီးငင်းငယ်ရပါသေးတယ်လို့ထူတောင်းပါတယ်ပြီးတော့စီးပွားရေးရလည်းပြည်ပြီးကောင်းပါသေးလို့လည်းထူတောင်းပေးပါတယ်ဒါအခြေခံကြရတော့ပါကျွန်တော်အခုဆိုရင်စီးပွားရေးချင်တွေကတော်တော်လေးရုံရင်းပြီးတော့တော်တော်လေးရုန်းကန်နေတာနေထားမှဆွေးရပါတော့ကျွန်တော်ချာစီးပွားရေးတော့နေခါကြတော့ဒီစီးပွားရေးပြဿနာဆိုရအောင်ဒီပြီးတော့စစ်ပွဲကြပေးရတော့ဒီကျွန်တော်တို့ဒီလိုပေါ့သဘာဝပြောင်းနေပြီပေါ့နော်အလူမီနီရန်ပူနေရတယ်ဆိုတဲ့ကျွန်တော်ရနေလွတ်မြောက်ပြီးတော့တော်တော်လေးအသိနေကြပါတယ်လို့ဆုတောင်းပေးနေပါတယ
်ရောသမားအမွေတချင်းနေနဲ့နာမည်ကြီးတဲ့ hip hop ဆိုတော့ကိုသားဆိုကတော့နှစ်သက်အတွက်ဆုတောင်းပေးနေလူငယ်တွေအနေနဲ့တိုးတက်တဲ့ online နည်းပညာကိုအသုံးပြုလို့နိုင်ငံတကာကနေတင်ယူလို့ရတာတွေတင်ယူမှတ်သားပြီးတော့ကိုဖါကိုလည်းတိုးတက်အောင်ပြင်ဆင်ထားကြတာနှစ်သက်မှာမြင်ကျင်ပါတယ်လို့ပြောသွားတာပါ
အမကြီးမှာ internet ကိုကျွန်တော်လုံးဝပါပါ facebook ကနေတင်အိမ်မှာ link တွေရှိရဲအတင်ကြားပေးတဲ့ link တွေ client ပတ်သက်တဲ့ link တွေအဲ့ဒီ link တွေကတင် educate self educate လို့ရင်းနဲ့ဒီချုပ်ပြမှုတွေကိုရှောင်ရှားနိုင်မယ်ဆိုတော့ကျွန်တော်တွေ့ရဲအဓိကအဖြစ်ဟိုမြန်မာပြည်ကလူတွေနဲ့အဓိက youtube ကိုစသဖြင့်ဒီဘူဒ္ဓအများစွာပေးတဲ့ website တွေကိုသွားဖို့လိုအပ်နေရပါတော့ဆက်ပြီးအဓိကအဖြစ်စာဖတ်အားလေးတိုးတက်စေချင်တယ်စာဖတ်အားများခြင်းအဖြစ်လည်းမြန်မာလိုရောနောက်ပြောအင်္ဂလိပ်လိုရောကျန်တဲ့အချင်းဒီ crime တွေဒီလိုမျိုးတက်ပေးတွေစသဖြင့်တော့အများစုကနေပြလွတ်မြောက်နိုင်တယ်အဲရှောင်သိမ်းနိုင်တယ်လို့ယူဆပါလားကြောင့်လင်းငန်းနဲ့တူတူစာဖတ်ကြပါလို့လည်းဒီကောင်းလိုက်ပါလေ
မအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြရတာပါရှင်။အခုသူယုံကြည်ရာစီစဉ်ကိုနားဆင်ကြရပါတော့မယ်။အမေရိကန်နိုင်ငံဟာဗတ်တက္ကသိုလ်ရဲ့ပညာသင်ဆုနဲ့ပြည်သူရေးရာစီမံခန့်ခွဲမှုမဟာဘွဲ့ရရှိပြီး UNESCO ရဲ့ World Top 10 Digital Innovation Award ဆုချီးမြှင့်ခံရသူမလလဝင်းကြောင့်ကိုမလလဝင်းရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်။ Google ရဲ့တီထွင်မှုဆိုင်ရာပညာသင်ဆုနဲ့ Silicon Valley မှာနည်းပညာလုပ်ငန်းတွေလေ့လာခဲ့ပြီးတဲ့နောက်360ဒီဂရီနည်းပညာကုမ္ပဏီထူထောင်သူဒေါ်လလဝင်းပါကိုယုံကြည်တယ်လဲဆိုတာကိုမျှဝေပေးထားပါတယ်။မမိုးဗျူကစီစဉ်တင်ဆက်ထားတာပါရှင်။
မင်္ဂလာပါကျွန်တော်ယုံကြည်ရာကျွန်တော်တို့တမျိုးသားလုံးအတွက်နောက်ထပ်ဒေါ်လာရေးတစ်ခုတိုက်ဖို့ရှိပါသေးရဲ့အဲ့ဒါကတော့ပညာရေးဒေါ်လာရေးပါကျွန်တော်တို့ချစ်တဲ့မြန်မာပြည်ကိုတကယ်ကိုခိမိတ်ဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်တစ်ခုအဖြစ်သွင်ကူးပြောင်းနိုင်မှုဆိုရင်ပညာရေးပြည်ပြောင်းလဲမှုကအရန်ကိုအခြေခံကြတဲ့လိုအပ်ချက်တစ်ခုလို့ယုံကြည်မိပါတယ်အနာရှင်ဆိုးရွားလက်ထက်မှာအလွတ်နှုတ်တိုက်ကြမှတ်မှုကိုအလွန်မင်းအသားပေးခဲ့တဲ့ပညာရေးဖြစ်ခဲ့ရပါတယ်ဘလို့သွင်ကူးပြောင်းရမှာလဲဆိုတော့အင်္ဂလိပ်လိုဆိုရင်တော့ stage on the stage model ရှိရနေပြီးတော့ဆရာကသင်ပေးတပည့်ကမှတ်သားပြီးတော့ခုပြီးခတ်ပြီးဝါစာရုံအစင်းနဲ့ပြင်ပေးထားတဲ့အလွတ်ကျမှတ်တဲ့စနစ်ကနေပြီးတော့ guide on the side model ကိုပိုင်စဉ်းစားတွေးခေါ်သုံးသပ်ပြီးပြဿနာကိုဖြေရှာနိုင်တဲ့နည်းအဖြစ်ပြောင်းလဲရမှာပါ။ summary way စနစ်ဆိုရင်လည်းအရင်ကလိုလွတ်နှုတ်တိုက်ကျမှတ်တဲ့စနစ်ကနေပြီးတော့ kit စနစ်နဲ့ပျော်ညီတဲ့စနစ်ဖြစ်ပြုပြင်ပြောင်းလဲဖို့လိုပါတယ်။ဥပမာအားဖြင့်ပြမလူပေါင်းဖွဲ့စည်းမှရှိနေတဲ့ပြဿနာတွေကိုဖြေရှာတဲ့စနစ်သို့မဟုတ်ကျွန်တော်တို့ကလေးတွေရဲ့တီထွင်နိုင်တဲ့စွမ်းရည်တွေကိုမြင့်တင်ပေးတဲ့ project based learning problem based learning စနစ်တွေနဲ့ပြုပြင်ပြောင်းလဲမယ်ဆိုရင်တော့ကျွန်တော်တို့ခင်မီရဲ့ပညာရေးစနစ်ကိုရောက်သွားနိုင်မှာဖြစ်ပါတယ်။ digital native တွေအတွက်စာသင်ခန်းပညာရေးကရင်းနှောင်းကရေးဖတ်အတွက်လို့ခေါ်တဲ့ခေဟောင်းအတုံးလုံးကနေပြီးတော့ကျွန်တော်တို့ခေတ်သစ်အတုံးလုံးတက်မှဖြစ်တော့မှာပါ IT internet အင်္ဂလိပ်စာလို့ပြောလို့ရပါတယ်နည်းပညာရဝန်ကာလမှာမွေးဖွားလာတဲ့ကလေးတွေကိုဘဝအတွက်အကောင်းဆုံးပြင်ဆင်ပေးရမှာကျွန်တော်တို့ရင်းနှောင်းကလိုမျိုးစာအုပ်ဖတ်ဖုန်းမသုံးနဲ့လို့တားလို့မရတော့ပါဘူးကျွန်တော်တို့မိဘတွေကကလေးတွေကိုဘဝအတွက် future ready kids ဖြစ်ဖို့အားလုံးမျှော်လင့်ထားကြတာပါအဲ့အတွက်ဒီကမ္ဘာလုံးကဖုန်းတွေ tablet တွေ computer တွေနဲ့လေ့လာနေတဲ့အခါမှာကျွန်တော်တို့ကဖုန်းတွေ tablet တွေကိုဘယ်လိုမျိုးစနစ်တကျစီကံတကျပညာရေးအတွက်သုံးသင့်ကြောင်းသင်ပေးဖို့တာဝန်ရှိလာပါပြီအဲ့အတွက်လည်းကျွန်တော်တို့360 app ကနေပြီးတော့မြန်မာနိုင်ငံပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့နိုင်ငံလုံးကចောင်းသားចောင်းသူမိဘစီရတဲ့အခမဲ့သုံးနိုင်အောင်သင်ရိုးတဲ့နေခင်းနေညီတဲ့တင်ထောက်ကူ mobile application တွေကိုထုတ်လုပ်ပြီးပြည်သူနဲ့မိဘပြည်သူတွေလက်ထက်ထဲဖို့အစဉ်သဖြင့်လုပ်နေပါပြီ။အထူးအဖြစ်ပြောရရင်တော့ကျွန်တော်တို့တမျိုးသားလုံးတိုက်ဆိုင်ရာနောက်ထပ်ဒေါ်လာရေးတစ်ခုရှိလို့နေပါတယ်။ဒါကတော့ပညာရေးဒေါ်လာရေးပါ။ဒီဒေါ်လာရေးကိုကျွန်တော်တို့360ရဲ့နဲ့အတူမိဘပြည်သူចောင်းသားចောင်းသူဆရာဆရာမတွေနဲ့ចောင်းတွေအားလုံးဝင်ပါပြီးတော့ဝိုင်းကူပြီးတိုက်ပေးဖို့ကျွန်တော်တို့ဘက်ကမြစ်တာရခင်ချင်ပါတယ်။ကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။
ကောရှိတယ်ခင်ဗျမြမနှစ်ခုအတာတကြံသူပြတော့ရန်ကုန်တကြားဆိုရှင်ဟိုးအစဉ်ဆက်ကလေးကတန်ကြံနဲ့တွဲဖက်လာခဲ့တာပါလူဖွဲ့စည်းမှဖြစ်ပျက်နေတဲ့ပုံရိပ်တောင်ရှိသူတွေရဲ့ဟာခွက်အားနည်းချက်တွေကိုချစ်စရာကောင်းလို့တေရောလှောင်ပြောင်းတဲ့ဝေဖန်မှုဒလိလူမျိုးဖြစ်လာခဲ့တာပါဒီအတွက်လဲအရင်အာနာရှင်ခေတ်မှာဆိုလို့ရှင်တန်ကြံဖွဲ့တွေတကြံပြီးပြီဆိုရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ဘူးပါလေဒါမှမဟုတ်လူထုကရွေးချယ်တဲ့ဒီမိုကရေစီရသအစုကလက်ထက်မှာတကြံတန်ကြံတွေကိုစင်စါမတင်ရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့စမ်းပါလေအခုနှစ်ရန်ကုန်တကြံမှာကြံတန်ချက်တွေကိုခွင့်ပြုမိမရလို့ရှိရင်စင်ပေါ်ဖြောပြေခွင့်မပေးတဲ့အပေါ်သရရှင်တွေဘယ်လိုယူဆပါလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ်ယူဆချက်ကိုယ့်ရဲ့မိကုန်းတွေကိုစားလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA ပြမဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြပါတော့ရှင်တို့ကိုကြည့်လို့ပါလိမ့်မယ
်။မနက်ပိုင်းအင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့တနင်္လာနေ့ညထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာကိုရှေ့နေချုပ်ကအခုရက်ပိုင်းလူသိရှင်ကြားထုတ်ပြန်ဖို့ရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူ့ဘက်မှာအမှားတစုံတရာမလုပ်ခဲ့တဲ့အတွက်အဖြစ်ကလွတ်တယ်လို့ထပ်မံပြောကြားခဲ့ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာရောမော်လာထုတ်ပြန်တဲ့အစီရင်ခံစာကိုအခြေခံပြီးကောက်ချက်ဆွဲထားတဲ့ရှေ့နေချုပ်ဝီလျံဘားကပါရုရှားနဲ့ပူးပေါင်းကြံစီခြင်းဥပဒေကိုနှောက်ယှက်ဟန်ထားခြင်းမရှိဘူးလို့ပြောထားပြီးသားဖြစ်တယ်လို့သမ္မတကတွစ်တက်လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးသားခဲ့ပါတယ်။ဆူဒန်နိုင်ငံခါတွန်းမြို့တော်ကစစ်ဌာနချုပ်အပြင်ဘက်မှာထိုင်သပိတ်ရမောက်နေကြတာကိုဖြိုခွင်းဖို့ကြိုးစားမောင်းမှုတွေရှိနေတာကြောင့်ဆန္ဒပြသူတွေကိုထောက်ခံသူတွေအနေနဲ့လာရောက်စုဝေးကြဖို့အတွက်ဥဆောင်သူတွေကဒီကနေ့လှုံ့ဆော်စည်းရုံးနေပါတယ်။အာဏာသိမ်းထားတဲ့စစ်အစိုးရအနေနဲ့အရသာအစိုးရလက်ကိုအာဏာချက်ချင်းလွှဲပြောင်းပေးဖို့အတွက်ကိုလည်းဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။ဂျပန်နိုင်ငံမှာ2011ကဆူနာမီနဲ့ငရင်တန်းကြောင့်ပျက်စီးခဲ့တဲ့ဖူကူရှိမားကနျူကလ িয়ার ဓာတ်ပေါင်းဖို့တုံးကူတွေကတခုရဲ့လောင်စာချောင်းတွေကိုဖယ်ရှားတဲ့လုပ်ငန်းတွေစတင်နေပါပြီ။ဓာတ်ပေါင်းဖို့တွေကလောင်စာချောင်းပေါင်း966ခုကိုဖယ်ရှားဖို့နှစ်နှစ်အထိကြာနိုင်တယ်လို့ TEPCO ကုမ္ပဏီကခန့်မှန်းထားပါတယ်။ဓာတ်ပေါင်းဖို့တွေမှာရေဒီယိုဓာတ်တတိကျအစင်းမြင့်နေစေဖြစ်တာကြောင့်မီတာ900လောက်အဝေးမှာရှိနေတဲ့အခန်းကနေအဝေးထိန်းဆက်တွေနဲ့လောင်စာချောင်းတွေကိုဖယ်ရှားနေရပါတယ်။ဗင်နီဇွေလာပြည်သူတွေအနေနဲ့တိုင်းပြည်ကိုထိခိုက်အောင်လုပ်နေတဲ့မဒူရိုအစိုးရရဲ့လုပ်ရက်တွေကိုနောက်ထပ်ကြာကြာသီးခံတော့မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကတောင်အမေရိကန်နိုင်ငံများသွားတဲ့ခရီးစဉ်မှာပြောကြားခဲ့ပါတယ်ရှင်
တင်းလာနေညာပဲနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်ချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြည်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ2532လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးအတွက်ပျော်ရွှင်ချမ်းမြေ့ပွဲနှစ်ခုအခါသမယဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.